of America in Burmese.
မင်္ဂလာညချမ်းမတော်ရရှင်များရှင်2022ခုနှစ်စက်တင်ဘာလ29ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ website နဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေရုပ်သံကနေပါထုတ်လွှင့်ပေးနေပါပြီရှင်။စီစဉ်တွေကိုကျမစုမုံကတာဝန်ယူတင်ဆက်ပေးမှာပါရှင်
။ဒီရင်ကညာပါစီခင်ဗျာ။ဒီကညာတနင်္လာနေ့မှာမြန်မာကျောင်းဝင်တံမှုအစမတန်ကြာဆင်းပြီးကုန်စည်လုံးတွေတက်နေတာမန္တလေးကဖုန်ကြီးတောင်တချို့ကိုမင်းကစစ်တပ်နဲ့ရဲဝင်စီးပြီးတန်ငါတော်နဲ့လူတချို့ကိုဖမ်းဆီးခဲ့တာဒီကြလို့လက်တဲ့စုံစမ်းစစ်ဆေးရေးဘော IMM က Facebook စီကနေသူတို့တောင်းခံတဲ့အချက်လက်တွေတဲကတချို့ကိုပဲရားခဲ့ရလို့ပြောလိုက်တဲ့သတင်းတွေနဲ့အတူမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတမုံတန်းနဲ့ကျွန်တော်ကြော်ကြော်သိပြောပြပါမယ်။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းနေနဲ့အတူဗုဒ္ဓဘူးညအတွက်တော်ရရှင်တွေကိုတင်ဆက်ပေးမယ်ထိတ်တန့်ရောက်သတင်းပေးပို့ချက်တွေထဲမှာတော့မြန်မာနိုင်ငံမှာမြန်မာကျပ်ငွေကတန်ဖိုးကျလာလို့ပြည်တွင်းစီးပွားရေးလုပ်ငန်းအများအပြားဟာရပ်ဆိုင်းလူနီနီဖြစ်လာနေတဲ့အခြေအနေဖြစ်နေပါပြီ။
တော်လေးတော့အခြေအနေမကောင်းကြဘူး။အခုတချို့လုပ်ငန်းကြီးတွေဆိုရင်တော့ဒါကြီးကျနေတာလေ။တို့ဒီလိုတော့လည်းကြောင်းရထားတယ်ဆိုရအောင်လို့ပေါ့နော်။ဘာကြောင့်လဲဆိုတော့ဒီဒေါ်လာကြီးကဘယ်လောက်ကြီးဆက်သွားမယ်ဆိုလည်းမသိဘူးလို့ဒီမှာဒီနေ့ရောင်းပြီးရင်တောင်းနေကြတ
ယ်။မြန်မာနိုင်ငံစားတောက်ဆိုင်လုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌပြောပြပေးခဲ့တာပါ။ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။ဒီလိုမျိုးမြန်မာငွေဈေးကျပြီးတော့ဒေါ်လာဈေးကျလာတာကတော့ပြည်သူတွေဟာမြန်မာကျပ်ငွေပေါ်မှာယုံကြည်မှုလျော့ကျလာတာကြောင့်လို့စီးပွားရေးလုပ်ငန်းရှင်တို့ရဲ့သုံးသပ်ချက်ကိုနားဆင်ရဖို့ရှိတယ်လို့ရန်ကုန်မြင်းနီကုန်းပြစ်ခတ်မှုနောက်မကွေးနှမ်းခါကနီကြရားပြည်နယ်ဒီမော့ဆိုဘက်ကတိုက်ပွဲနောက်ဆုံးအချိန်ထိသတင်းပေးပို့ချက်တွေနားဆင်ရဖို့ရှိပါတယ်။လူလူနဲ့ကျမအရေးမြမအရေးသုံးသက်ချက်နဲ့အားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးမှာပါ။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတင်မောင်တန်းတို့ကကြီးညာပေးကြပါလိမ့်မယ်ရှင်
။မြမကျငွေတံမိုးဟာစက်တင်ဘာလဆန်းကလေးကဆိုရင်60ရာခိုင်နှုန်းကျော်ကျသွားပြီးစားတော့ကုန်နဲ့လောင်စာဆီဈေးနှုန်းတွေတက်နေတယ်လို့ Riders သတင်းတပုတ်မှရေးထားပါတယ်။နိုင်ငံကအကြက်တဲ့အခြေအနေတွေကိုစောင့်ကြည့်နေလာတဲ့ ICG အဖွဲ့ရဲ့မြန်မာရေးကျွမ်းကျင်သူ Richard Horsey ကကျန်းမာရေးတံမိုးကိုစီးပွားရေးအခြေအနေအပေါ်တိုင်းတောင်မှုတစ်ခုအဖြစ်မြင်ကြတာနဲ့အမျှဗိုလ်ချုပ်ကြီးတွေဟာဒီအပေါ်အတော့ကိုအယူမှုဖြစ်လွန်းတော်မူသူတို့တွေစိုးရိမ်စရာဖြစ်စေပါလိမ့်မယ်။ဒါကသူတို့အပေါ်ကဲ့ကျက်ချက်တစ်ခုပါပဲလို့ပြောပါရယ်။အမေရိကန်ဒေါ်လာနဲ့လဲလှယ်နှုန်းမှာကျန်းမာရေးတံမိုးတစ်နေ့တစ်နေ့ကျလာနေပြီးရောင်းဈေးဒေါ်လာကို2900ကျပ်ဝန်းကျင်အထိရှိတယ်လို့ငွေကြေးအယောင်းဝယ်ဈေးကွက်နဲ့နှိစက်သူတွေကပြောကြပေမယ့်အဲ့ဒီဈေးနဲ့တကယ်တမ်းအယောင်းဝယ်ဖြစ်သလားဆိုတော့ကတော့မသေးကြလာပါဘူးဈေးကွက်ထဲမှာအမေရိကန်ဒေါ်လာနည်းလာနေပြီးငွေလဲလုပ်ငန်းတချို့အယောင်းဝယ်ရလိုက်ကြပါတယ်ရန်ကုန်မြို့က Northern Breeze ဆိုတဲ့ငွေလဲလုပ်ငန်းတစ်ခုကလက်ရှိမှာငွေကြေးဈေးနှုန်းတည်ငြိမ်မှုမရှိတော့ဝယ်လူအားရောင်းလူအားမျှတမှုမရှိတာကြောင့်သူတို့ဆိုင်ခွဲအလုံးကိုယာယီပိတ်ထားတယ်လို့ Facebook မှာဒီကနေ့ရေးထားပါတယ်ဆရာနာတိမှုကိုဆက်ကျင်ကောက်ွက်သူတွေကဒေသတချို့မှာလက်နက်ကင်တိုက်ခိုက်တာတွေပိုတိုးလာနေတာနဲ့အများအခုလိုငွေကြေးဈေးကွက်နဲ့စီးပွားရေးတခုလုံးမှာရင်းရိုင်းလာနေတာပါနိုင်ငံရေးအခြေအနေပိုဆိုးလာတာနဲ့အများငွေလဲနှုန်းကလည်းပိုဆိုးလာမှာပဲလို့အမျိုးဖော်လူတဲ့ဘန်ရာရှိတူက Riders ကိုပြောပါတယ်ကမ္ဘာ့ဘန်ရဲ့တင်းလာနေထုတ်အစီအစဉ်ကစားထဲမှာမြမစီးပွားရေးဟာဒီနှစ်တည်း18ရာခိုင်နှုန်းကျဆင်းမယ်လို့ခန့်မှန်းထားပြီးကိုစောဆိုတဲ့ရန်ကုန်မြို့ကန်တူကတော့လူတွေပိုပြီးဆင်းရဲလာကြမှာပဲလို့ Riders ကိုပြောပါတယ်
ကြီးသွားလာတဲ့အခါကိုဗစ်ဖြစ်ခဲ့ဘူးသူတွေအနေနဲ့ဆေးရုံနဲ့ကိုဗစ်ကူးသရေးစင်တာတွေကအတိမတ်ပြုလက်မှတ်ကိုနိုင်ငံတကာနဲ့နယ်စပ်ဝင်ထွက်ဂိတ်တွေပြည်တွင်းဝင်ထွက်ဂိတ်တွေမှာပြသနိုင်မယ်ဆိုရင်ကွာရန်တီးလို့ခေါ်ကြတဲ့အသွားလာကန့်သတ်ထားရှိတာနဲ့ဓာတ်ခွဲစက်သက်စစ်ဆေးဓာတ်တွေကညှိလုခွင့်ပြုမယ်လို့ကျန်းမာရေးဝန်ကြီးဌာနကမနေ့ကကြေညာလိုက်ပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ 18,900 ဦးရှိခဲ့ပြီးပိုးတွေ့သူ 1,542 ဦးရှိပါတယ်။ပိုးတွေ့ရခိုင်နှုန်းက 8.24 ရခိုင်နှုန်းမှာတိတ်ဆုံးသွားသူ52ဦးရှိပါတယ်။တိတ်ဆုံးမှုရနှုန်း 3.82 လို့ပြောပါတယ်။ဒီကနေ့ထိဆိုရင်တရားဝင်ဆေးရပိုးတွေ့သူစုစုပေါင်း 4,062,608 ယောက်ရှိနေပါပြီ။တကယ်ဖြစ်နေတာတွေကတရားဝင်ဆေးတဲ့များနိုင်ရာရှိတယ်လို့လူမှုကွန်ရက်စောင့်ရှောက်သူတွေကတော့ပြောကြပါတယ်
။မန္တလေးမြို့ကဘုံကြီးဆောင်တချို့ကိုစက်တင်ဘာလ28ရက်အင်္ဂါနေ့မှာစစ်တပ်နဲ့ရဲတွေဝင်ပြီးဆန္ဒပြပွဲတွေမှာပါဝင်နေဆိုတဲ့တန်ဃာတော်တွေကိုရှာဖွေဖမ်းဆီးတာမှာတန်ဃာတော်နဲ့လူတချို့ဖမ်းဆီးခံခဲ့ရတယ်လို့ကိုယ်တိုင်လွတ်အောင်ပုံဆောင်ခဲ့ရတဲ့တန်ဃာတော်တစ်ပါးက VOE ကိုပြောပါတယ်
။ဘုံကြီးကကျောင်းတန်ဘုံကြီးနှစ်ပါးပေါ့။အကျောင်းအကိုဘုံကြီးနှစ်ပါးရဲ့အကျောင်းသားနှစ်ယောက်ရဲ့ပေါ့။ဒီယောက်ကဆိုလို့ရှိရင်ဒီဟာကနေစေကူစာရင်ချိလို့ဆိုတာစေကူလာတယ်။ဒီဟာကနေစာရင်ချိလို့စေကူလာတဲ့အချိန်မှာဒါမျိုးကိစ္စတွေဖြစ်တော့သူ့ပါအခုခေါ်သွားပုံရတယ်။ဘုံကြီးလည်းမရဘူး။သတင်းပြနာပါတစ်ခုတော့မရဘူး။
တန်ဃာတမကဆန္ဒပြတပိတ်စစ်ကြောင်းမှာပါတယ်ဆိုတဲ့တန်ဃာတော်တွေကိုရှာဖွေဖမ်းဆီးတာဖြစ်ပေမဲ့အခုတန်ဃာတော်မိန့်ကြားခဲ့တဲ့အထက်ကအဖမ်းခံရတဲ့တန်ဃာတော်တွေကတော့ ဆန္ဒပြပွဲတွေနဲ့ပတ်သက်တာမဟုတ်ဘူးလို့စက်မိတ်ပါတယ်။နောက်တန်ဃာတော်တစ်ပါးကလည်းတန်ဃာ၃ပါးနဲ့လူ၂ယောက်ဖမ်းခံရပြီးကားတွေ၊စိုင်းကယ်တွေ၊ဖုန်းတွေ၊ကွန်ပျူတာတွေနဲ့ငွေတွေကိုပါတင်သွားတယ်လို့ပြောခဲ့ပါတယ်။မနေ့ကပဲအဲ့လိုဖြစ်ခဲ့ပြီးမြဲဒီကနေ့မှလည်းမန္တလေးမှာဆန္ဒပြပွဲတွေရှိခဲ့ပါတယ်။တန်ဃာတော်တွေမှာလက်နက်မရှိဘဲတရားစာအုပ်တွေသာရှိတယ် မျိုးတွေမှာလည်းဆန္ဒပြဖို့ရှိခဲ့ပါတယ်။ဆက်နသိန်းတဲ့နေ့ကနေဒီနေ့ထိဆိုရင်စစ်တပ်နဲ့ရဲကအကြမ်းဖက်တိုက်ခတ်ပြိုကွဲဖမ်းဆီးတာကြောင့်တေဆုံးသူ 1,146 ယောက်ရှိပြီလို့နိုင်ငံရေးကျွမ်းသားများကကိုယ်ကြီးဆောက်ရှောက်ရေးအသင်း ABB ကထုတ်ပြန်ထားပါတယ်။ဖမ်းဆီးခံရသူပေါင်းကလည်း 6,900 ကျော်ရှိပြီလို့ ABB ကပြောပါတယ
်။မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးရေးအဖွဲ့ IIMM က Facebook ကနေတောင်းခံတဲ့အချက်လက်အကုန်လုံးကို Facebook ကမပေးပေမဲ့တချို့ချက်လက်တွေကိုပေးဖို့တဘောတူထားတယ်လို့ IIMM အကြီးအကဲ Nicholas Kumjan က VOE ကိုပြောပါတယ်။ Facebook အနေနဲ့ဥပဒေနဲ့ညီသူတို့တဘောနဲ့သူတို့ IIMM ကိုအချက်လက်တွေပေးခဲ့တယ်လို့ Facebook ကုမ္ပဏီပြောခွင့်ရသူက Writer သတင်းဌာနကိုပြောလာတဲ့ပတ်သက်ပြီး VOE ရဲ့ဆက်သွယ်မေးမြန်းချက်ကိုMr. Kumjan ကအီးမေးလ်နဲ့အကြောင်းပြန်ဖြေဆိုခဲ့တာပါ Facebook နဲ့ IIMM တို့ကြားဆက်လက်ပြီးတော့ဆွေးနွေးနေပြီးနောက်ထပ်အချက်လက်တွေရလာဖို့ပြောလင်းထားတယ်လို့လည်း Mr. Kumjan ကပြောပါတယ်မြန်မာနိုင်ငံမှာကျူးလွန်ခဲ့တဲ့ဆိုးရွားတဲ့နိုင်ငံတကာရာဇဝတ်မှုတွေအတွက်ရာဇဝတ်ကြောင်းရာတာဝန်ရှိတယ်ဆိုတာကိုအသက်တည်ပြဖို့စီလျော်ကိုက်ညီတယ်လို့သူတို့ယူဆတဲ့အချက်လက်တွေကို IIMM က Facebook ကနေပေါင်ထဲကတောင်းခံခဲ့တဲ့အကြောင်းစီလျော်ကိုက်ညီတဲ့အချက်လက်တွေကိုဘယ်လိုပေးနိုင်မလဲဆိုတာနဲ့ပတ်သက်လို့IIMM နဲ့ Facebook တို့ပုံမှန်လိုတွေ့ဆုံဆွေးနွေးနေကြကြောင်းလည်း Mr. Kumjan ကပြောပါတယ်။ Rohingya တွေပေါ်အကြမ်းဖက်လှုပ်ဆော်ခဲ့လို့ Facebook က2018ခုနှစ်မှာပိတ်ပစ်ခဲ့တဲ့အကောင့်တွေနဲ့ site နဲ့မှတ်တမ်းတွေကိုပေးဖို့ American ပြည်ထောင်စု Washington DC ကပြည်ထောင်စုတရားသူကြီးတူဦးက September 22ရက်နေ့မှာ Facebook ကုမ္ပဏီကိုအမိန့်ထုတ်ခဲ့ပါတယ်။ Rohingya တွေပေါ်ကျူးလွန်ခဲ့တဲ့ဖြစ်ရပ်တွေကိုနိုင်ငံကပြစ်မှုတွေဖြစ်သတ်မှတ်ပြီးကျူးလွန်သူတွေကိုတရားစွဲဆိုနိုင်ရေးစုံစမ်းစစ်ဆေးနေရမှာ Facebook ကအချက်လက်တွေပေးဖို့ပြက်ကွက်ခဲ့တယ်လို့တရားသူကြီးကပြောကြခဲ့ကြောင်းတရားရုံးဆုံးဖြတ်ချက်မိတ္တူမှာဖော်ပြခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ Facebook ကုမ္ပဏီပြောခွင့်ရပုဂ္ဂိုလ်ကသူတို့အနေနဲ့ခုကိစ္စကိုပြန်လည်သုံးသပ်နေပြီး IIMM ကိုအချက်လက်တချို့ပေးခဲ့ပြီးဖြစ်တယ်လို့တုံ့ပြန်ခဲ့တာပါ။
တန်တန်များဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32 kHz 938ညာ5.32 kHz 939ညာ5.52 kHz 585တို့ဖြင့်စနေတိုင်းတွေမှာ5.0 190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါရှင
်ဒီဝေကနေဘူးလူညဘက်တွေကိုဆက်ပြီးပြောပြနေပါတယ်အမေရိကန်ပူးတွဲစီဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမာ့ခ်မီလေကတမရဟောင်းဒေါ်နယ်ထရမ့်ရဲ့တမရသက်တမ်းကုန်ကဏ္ဍဤလောက်မှာတရုတ်စစ်တပ်အကြီးအကဲစီသူတယ်လီဖုန်းဆက်ပြောဆိုခဲ့တာနဲ့ပတ်သက်လို့မနေ့ကအချက်အလက်တော်ကြားနာပွဲတွင်ခုခံပြောဆိုသွားပါတယ
် The calls on 30 October and 8 January were coordinated before and after with Secretary Esper and Acting Secretary Miller's staff
အော်တိုဘာလ30ရက်နေ့ဇန်နဝါရီလ10ရက်နေ့တွေကဖုန်းဆက်ပြောဆိုခဲ့တဲ့ကိစ္စမတိုင်ခင်ကရောပြီးခဲ့တဲ့နောက်မှာပါဝန်ကြီးအက်စပါ၊ယာယီဝန်ကြီးမီလာရဲ့ဝန်ထမ်းတွေနဲ့ဌာနအချင်းချင်းအကြားညှိနှိုင်းဆောင်ရွက်ခဲ့တာပါ။အောက်တိုဘာနဲ့ဇန်နဝါရီမှာဖုံးဆက်ပြောခဲ့တဲ့အဓိကရည်ရွယ်ချက်ကတော့အမေရိကန်ကသူတို့ကိုတိုက်ခိုက်တော့မယ်ဆိုပြီးတရုတ်တို့ကစိုးရိမ်နေတယ်ဆိုတာကျွန်တော်တို့ယုံကြည်ရစေတဲ့ထောက်လှမ်းရေးသတင်းတွေကြောင့်ဖြစ်ပါတယ်လို့ဗိုလ်ချုပ်ကြီးမီလာကပြောပါတယ်။တမနာထရမ့်မှာတရုတ်ကိုတိုက်ခိုက်ဖို့ရည်ရွယ်ချက်မရှိခဲ့ဘူးဆိုတာသူတေချာပေါက်သိခဲ့ပြီးအဲဒါကိုတရုတ်တို့ကိုပြောပြဖို့ဝန်ကြီးရဲ့ညွှန်ကြားချက်အရသူဖုံးဆက်ခဲ့တာဖြစ်တယ်လို့လည်းဗိုလ်ချုပ်ကြီးမီလာကပြောပါတယ်။
အမေရိကန်နိုင်ငံဆိုရအတွက်အကျွေးကန့်သတ်ချက်ကိုမြင့်မပေးဘူးဆိုရင်အောက်တိုဘာ18ရက်နေ့မှာပေးကြရှိတာတွေကိုဆိုရကပေးဖို့ဝေကုံနေမဲ့အလားအလာရှိတယ်လို့အမေရိကန်ဗဟိုဝင်ကြီးဂျက်နက်ဂျဲလန်ကပြောပါတယ်။အောက်လို့တော့ကောင်းဆောင်တွေကိုဂျဲလန်ကအင်္ဂါနေ့ကဒီသတင်းကိုပေးခဲ့တာဖြစ်ပါတယ
်။ It is imperative that Congress address the debt limit. If not,
အောက်လို့တော့အကျွေးကန့်သတ်ချက်ကိစ္စကိုကင်ပယ်ဖို့အရေးကြီးဆုံးဖြစ်ပါတယ်လို့ဂျဲလန်ကပြောသွားတာပါ။အောက်တိုဘာလ18ရက်ရောက်တဲ့အခါဗဒိုင်းဌာနမှာပေးကြအရင်းမြစ်နည်းနည်းပဲရှိပြီးမြန်မြန်ကြီးကုန်သွားဖို့ရှိတဲ့အကြောင်းတမိုင်းမှာပထမဆုံးအမေရိကန်ကအကြွေးပေးဖို့ပြက်ကွက်တာဖြစ်သွားနိုင်ကြောင်းအမေရိကန်အပေါ်ယုံကြည်စိတ်ချမှုထိခိုက်ခံရပြီးဗဒိုင်းအကြတဲ့ဂျုံဝါနိုင်ငံရလကတော့စီးပွားရေးကျဆင်းမဲ့အလားအလာရှိနေကြောင်းရန်လင်ကပြောသွားပါတယ
်အမေရိကန်ပြည်ထောင်ဘရက်အိုဘားမားနဲ့ဇနီးဖြစ်သူသမ္မတဟောင်းကတော်မီရှယ်အိုဘားမားတို့ဟာရှီကာဂိုမြို့ South Side အရပ်မှာစောင့်မဲ့Obama Presidential Center အတွက်အင်္ဂါနေ့ကအုတ်မြစ်ချပေးခဲ့ကြပါတယ်။ ဒီအဆောက်အဦဆောက်ဖို့အတွက်ဥရိကြောင်ရင်ဆိုင်ခဲ့ရတာတွေအနာပတ်ဝန်းကျင်ကလူလီရက်ွက်တွေအပေါ်တည်အောင်မှုဆိုင်ရာစိုးရိမ်ချက်တွေနဲ့ဖက်ဒရယ်ဆွေးရဌာနတစ်ခုကဆန်းစစ်သုံးသပ်တာတွေကြောင့်နှစ်ပေါင်းတော်ကြာနှောင့်နှေးနေခဲ့ပြီးမှအခုလိုအုပ်မြစ်ချနိုင်တာပါသမ္မတဟောဥဘာမကဒေသခံတွေနဲ့ကမ္ဘာတဝန်းကဧည့်သည်တွေစုဝေးလာရောက်ကြပြီးပြည်သူပန်းချန်ဆိုတဲ့ဂရုစကားကိုပြန်ပြီးထူထောင်ပေးတဲ့နေရာတစ်ခုဖြစ်စေဖို့ကျွန်တော်တို့ပုံဖော်မျှော်လင့်ထားပါတယ်လို့ပြောပါတယ်အစောဦးဒီရှိတဲ့ဒေသရဲ့စီးပွားရေးတိုးတက်အောင်အထောက်အကူပြုနိုင်တယ်လို့လူလန်းစားမျိုးစုံကလူငယ်ကောင်းဆောင်တွေအတွက်ခွန်အားဖြစ်စေဖို့မျှော်လင့်ပါတယ်လို့လည်းသမ္မတဟောဥဘာမကပြောပါတယ်ဒေါ်လာတန်ပေါင်း130လောက်ကုန်ကြမယ်ဒီအစောဦးမှာပြားရိုက်တစ်ခုအများပြည်သူစားကြည့်တဲ့တစ်ခုနဲ့ကလေးကစားဝင်းတစ်ခုလို့ပါဝင်မှာဖြစ်ပါတယ
်အတန်နဲ့ညံတဲ့ဒုံးကြီးကိုနောက်ဆုံးပြစ်လွတ်ခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံတော်ဝိုင်းမီဒီယာကဗိုလ်ထုနေ့ကပြောလိုက်ပါတယ်ဒုံးကြီးဟာအတန်နဲ့ညံတဲ့ဒုံးကြီးဖြစ်ပြီးအမေရိကန်ရဲ့ဒုံးကြီးကာကွယ်ရေးစနစ်ကိုဖောက်သွားနိုင်စွာရှိတယ်လို့သုံးသပ်သူတွေကပြောကြပါတယ်မြောက်ကိုရီးယားနိုင်ငံတော်ပိုင်ဗဟိုသတင်းဌာန KCNA ကဓာတ်ပုံကိုဖော်ပြခဲ့ပြီးဒီတုံးကြီးဟာ၅နှစ်တာကာကွယ်စီမံကိန်းရဲ့ထိပ်တန်းဦးစားပေး၅ခုတည်းကတစ်ခုဖြစ်တယ်လို့လည်းပြောပါတယ်။အဲ့ဒီစီမံကိန်းကိုဇန်နဝါရီလအစည်းအဝေးမှာမြောက်ကိုရီးယားကောင်ဆောင်ကင်ဂျောင်အားကကြေညာပေးခဲ့တာဖြစ်တယ်လို့ဆိုပါတယ်။တုံးကြီးပြစ်လွတ်ခဲ့တာကိုကင်ဂျောင်အားကမြောက်ပိုင်းဂျာကန်ပြည်နယ်ကနေကြီးစုနေခဲ့တာကိုတော့သတင်းမှာဖော်ပြမသွားခဲ့ပါဘူး။အတန်နဲ့ကြမ်းတဲ့ဒီတုံးကြီးဟာနိုင်နိုင်ပြန်တားနိုင်တယ်လို့ပြန်တားနေစေပေးမှလည်းဒုဒလိုကစားလို့ရပါတယ်။ဒါအပြင်ဒုံးကြီးထိပ်ဖူးကိုတွန်းတင်ပေးတဲ့ဒုံးမြန်နဲ့တီးခြားခွဲထုတ်နိုင်တာမို့ပိုပြီးကြီးပါတဲ့ဒုံးကြီးမှာတက်ဆင်လို့လည်းရပါတယ်။ဒါအပြင်မြောက်ကိုရီးယားမှာမြေပြင်ရေငုပ်သင်းမုန်းကနေပြစ်နိုင်တဲ့နီလန်နဲ့ရှိနေတာကြောင့်အမေရိကန်အတွက်ကြီးမားတဲ့ပြဿနာဖြစ်တယ်လို့ Massachusetts ဒီပညာတက်ဆိုကောက်ဝဲဆိုင်ရာကျွမ်းကျင်သူ Virgin Naranga View ကိုပြောပါတယ
်။စတင်မာလာ29ရက်ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတမောင်တန်းတို့ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာမြန်မာကျပ်ငွေတန်ဖိုးဇက်တိုက်ကျလာတဲ့နောက်ပြည်တွင်းစီးပွားရေးကိုအဓိကမောင်းနှင်နေတဲ့အသေးစားအလက်စားကုန်ထုတ်လုပ်ငန်းတွေအောက်ခြေစီးပွားရေးလုပ်ငန်းတွေဟာရက်ဆိုင်လူနီနီဖြစ်နေပြီလို့စီးပွားရေးလုပ်ငန်းရှင်တွေနဲ့ပညာရှင်တွေကပြောလိုက်ပါတယ်အမေရိကန်ဒေါ်လာရှားပါလာတာနဲ့အတူကုန်ကျန်းသွင်းကုန်ဈေးနှုန်းတွေကလည်းလိုက်တက်လာပါတယ်တချို့လုပ်ငန်းတွေကတော့လက်ရှိအခြေအနေကိုထိမထနိုင်တော့ပဲလုပ်ငန်းတွေကိုရပ်ပစ်ဖို့အထိစဉ်းစားလာနေကြတာပါဒီအကြောင်းရန်ကုန်ကပြပို့လာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်
ဝန်ထမ်းအင်အားအတော်အသင့်နဲ့နှစ်ပေါင်းများစွာလဲပတ်ခဲ့တဲ့ကြီးပွားရေးမုတ်တိုက်ဟာသူ့ရဲ့လုပ်ငန်းတွေကိုမကြခင်မှာလုံးဝရန်နာပြစ်ဖို့ဆုံးဖြတ်လိုက်ရပါတယ်။ဆရာနာသိမ့်ပြီးတဲ့နောက်ရင်းရိုင်လာတဲ့စီးပွားရေးအခြေအနေတွေကြောင့်ဆက်လက်ရည်တည်ဖို့မဖြစ်နိုင်တော့ပဲအခုလိုဆုံးဖြတ်လိုက်ရတာလို့မုတ်တိုက်ပိုင်ရှင်ဦးထေးကျွဲကပြောပါတယ်။လုပ်ငန်းနဲ့မဖြစ်မနေထဲရတဲ့ပြည်ပကုန်ကျန်းတွေကအမေရိကန်ဒေါ်လာဈေးအတိုင်းတရိပ်ရိပ်တက်နေပြီးတော့တစ်ဖက်မှာအမျက်ပြန်ရဖို့အတွက်အတော်လေးရုန်းကန်နေရတယ်လို့သူက VOA ကိုပြောတာပါ။ဒီတိုင်းဆက်ပြီးသွားမယ်ဆိုရင်သူ့လိုပဲတခြားအသေးစားလုပ်ငန်းတွေတဖြည်းဖြည်းလဲပြိုသွားနိုင်တယ်လို့လည်းပြောပါတယ
်။မိတ်တော်မှာလိုလိုပြောလို့ကျွန်တော်တို့ကိုဗစ်ကနေတဲ့စားသိထားနည်းနည်းလေးခင်လာလာမှာလို့ဒီလိုကျွန်တော်တို့ခုကလေးကနေကမှလည်းသိဖို့အတွက်စီရင်ဆွဲနေရတယ်။အဲစကန်ဝေးမတိုင်းမှာကောင်းမယ်။ဒီမှာလည်းပြန်ပြီးလက်တွေ့နေလက်တွေ့နေပြန်ပြီးနိုင်ငံရေးတွေဝင်လာတယ်။နိုင်ငံရေးတွေဝင်လာတော့ပြန်ပြေးရတယ်။အခုတော့ပြောမစမ်းတော့လုံးဝရှိနေတော့အဖြစ်ရဲ့ဒီလိုလိုမျိုးဖြစ်နေတယ်။ဒါကြီးရတဲ့ဘုံမှာပြသွားတော့လည်းအကုန်လုံးဖွင့်ပြီးပြန်လို့မဆက်ကုန်ရည်ရောဆိုတော့အင်းအဲ့မှာကျွန်တော်တို့အလုပ်သမားကြီးပါကြီးညာကြီးလို့မှအဆင်မပြေနိုင်တော့ဘူ
း။တချို့လုပ်ငန်းတွေကတော့ဆက်လက်ရည်တည်ဖို့ထုတ်ကုန်တွေကိုဈေးတင်လိုက်ရပါတယ်။ခရမ်းကျင်ဒီကျက်သွန်စီဒါတွေအားလုံးတည်ယူပို့ဆောင်ကားတွေကြောင့်ဈေးနှစ်ဆတက်လာပြီးနောက်ဆုံးမှာတော့ကုန်စည်နှုန်းတက်တဲ့ဒဏ်ကိုစားသုံးသူကပဲခံစားရတယ်လို့မြန်မာနိုင်ငံစားတောက်ဆိုင်လုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဦးနေလေးကပြောပါတယ
်တော်လေးတော့အကျဉ်းများမကောင်းရဘူးအခုတချို့လုပ်ငန်းကြီးတွေဆိုရင်တော့တချို့လုပ်ငန်းစာပြီးကျင်းရတယ်သူတို့ဒီစီလိုဟုတ်တယ်ခလောင်းရထားတယ်ဆိုတဲ့ဟာမျိုးပေါ့နော်ဒါကြောင့်လဲဆိုတော့ဒီဒေါ်လာကြီးကတော့ဒီဆက်သွားမယ်ဆိုတော့လည်းမသိဘူးလို့ဒီမှာဒီနေ့ရောင်းပြီးရင်တောင်းနေပြန်လာဖို့တော့မလိုတော့တဲ့အချိန်တွေဆိုတော့ဒီမှာတချို့ကြုံတိုင်းနေပါတယ်ကျွန်တော်မှသူတို့ကျင်းရတယ်ရှိရောသူတို့ကြုံနေတယ် supply မလုပ်နိုင်ဘူးလို့လို့ပြောတာ
အထွေထွေကုန်စည်နှုန်းကိုထိန်းထားနိုင်ဖို့အတွက်စီးပွားကူးသန်းဌာနနဲ့ဆက်သုံးစီတင်သွင်းဖြန့်ဖြူးရေးအသင်းတို့ပူးပေါင်းပြီးစတင်ပါလာ22ရက်နေ့ကစလို့73စီကိုပြင်ပဈေးထက်နည်းတဲ့နှုံထားနဲ့ရောင်းပေးနေတာပါကုမ္ပဏီတွေအတွက်လည်းဘိုဘန်ကအမေရိကန်ဒေါ်လာကိုဈေးလျှော့ပြီးရောင်းပေးနေတယ်လို့ပြောပါတယ်ဒါပေမဲ့ဈေးကွက်ထဲမှာ73စီလိုအပ်ချက်ကများပြားနေတဲ့အတွက်ပြင်ပဈေးကွက်မှာတော့ဒ
ဒက်စီတလီတာကိုကြက်ထောင်း900ဝန်းကျင်ထိရောက်လာတာပါ၁၃စီလိုမျိုးအခြေခံအကြဆုံးတွင်းကုန်တွေဈေးတက်ပြီးဆိုရင်တော့တခြားစီးပွားရေးကဏ္ဍအသီးသီးမှာစင်ပွားရိုက်ခတ်မှုတွေဖြစ်လာနိုင်ကြောင်းပြည်သူရေးရမူဝါဒလေးလာသုံးသက်သူတဦးဖြစ်တဲ့ဦးခိုင်ဝင်းကပြောပါတယ်သူတို့တက်ပြီးတိတ်မစားခင်မှာပဲသွင်းကုန်တွေကိုစကန့်တန်လာတယ်အခုဒီ၁၃စီနဲ့နော်စားအုံးစီတို့ပုံမှာရိုက်ခတ်မယ်အဓိကကတော့ တယ်အဲဒီကုမ္ပဏီတွေမောင်ဈေးကတမျိုးဖြစ်တယ်တချို့ပိတ်ထားပြီးတော့ကြားတယ်တချို့တွေကမရောက်နိုင်တော့ဘူးနော်အဲ့တော့ဆက်သုံးစီတဲ့ရင်တယ်ယူပို့ဆောင်ကြီးတက်ပြီးတက်ပြီးဆိုတော့ကုန်စည်နှုန်းတွေကပို့ပြီးတော့ညှင့်လာပြီပေါ့အ
ာရှပစိဖိတ်ဒေတာအတွင်းမှာလည်းကူးစက်မြန်ဒယ်တာကိုဗစ်ကပ်ရောဂါပိုးကြောင့်စီးပွားရေးဆက်လက်နှေးကွေးနေပြီးနိုင်ငံတွေအကြားတိုးတက်မှုတွေမညီမျှတာရှိနေပါတယ်ဒီထဲမှာဆက်အာနာတိုင်းခံရတဲ့မြန်မာနိုင်ငံရဲ့အခြေအနေဟာပိုးပြီးဆိုးရွားနေတယ်လို့ကမ္ဘာပံရဲ့အစီအစဉ်ခန်းစာထဲမှာပါရှိပါတယ်
။ကိုငိမ့်ညံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုလိုမျိုးမြန်မာငွေတွေဈေးကျပြီးတော့ဒေါ်လာဈေးတက်လာရတဲ့အချိန်ဒီပေါ်မှာစီးပွားရေးလုပ်ငန်းရှင်တယောက်ကိုဆက်သွယ်မေးမြန်းထားတာတင်ပြပေးကြပါမယ်။မြန်မာနိုင်ငံထဲမှာအမေရိကန်ဒေါ်လာငွေလဲလှယ်နှုန်းဟာဒီလာထဲမှာပဲမကြုံစဘူး။သမိုင်းဝင်စံချိန်တင်ပြီးတော့မြင့်တက်သွားတာဟာပိုးကုံသွင်းကုံကွာဟားချက်ကြောင့်ဖြစ်လာတယ်လို့အဓိကအချက်ကတော့မြန်မာကျပ်ငွေပေါ်မှာလူလူရဲ့ယုံကြည်မှုကျဆင်းလာတာကြောင့်ဖြစ်တယ်လို့စီးပွားရေးလုပ်ငန်းရှင်တဦးကထောက်ပြလိုက်ပါတယ်။နိုင်ငံခြားငွေလဲလှယ်ရေးနဲ့ပြည်ပငွေလွှဲလုပ်ငန်းတွေလည်းပါဝင်တဲ့ဝါခေမရောင်းဝယ်ရေးကုမ္ပဏီရဲ့ဥက္ကဋ္ဌဒေါက်တာဆိုးထွန်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်
။ဟုတ်ကဲ့ဒေါက်တာဆိုးထွန်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုဒီဒေါ်လာဈေးကမကြုံစဘူးပေါ့နော်တော်တော်အတက်ကျန်းသွားတဲ့အနေအထားမှာဘာကြောင့်အဓိကဖြစ်ရလဲထင်လဲဆရာကြီ
းဟုတ်ပါတယ်လက်ရှိကျွန်တော်တို့ဒေါ်လာဈေးကျတဲ့နှုန်းကတော့ဒါပြောရမယ်ဆိုရင်တော့ကျွန်တော်တို့တမိုင်းမှာမရှိဘူးတဲ့စံချိန်ဖြစ်သွားတာပေါ့နော်အချိန်ကြိုသင်းမှာရုပ်ရည်တက်သွားတယ်ပေါ့နော်တက်သွားလို့ကြောင့်မလို့တော့ဒါလူတွေတော်တော်များများကဒါဒေါ်လာဈေးကျတဲ့ပုံမှာ shock ရုံကြတာပေါ့နော်အထူးသဖြင့်တော့ဒီစက်တင်ဘာလအတွင်းမှာဆိုကျတဲ့နှုန်းကပိုများပါတယ်စက်တင်ဘာလအစမှာဒေါ်လာဈေးက1900ဝန်းကျင်လောက်ကနေပြီးခုအဲ့နေဈေးက2400တော့ဖြစ်တယ်ဒေါ်လာအယူအကက်ဈေးဆို1900တော့ဖြစ်သွားတယ်ပေါ့နော်တက်တဲ့ပါဆန်တော့ပါဆန်လေးအနည်းနဲ့ပြောရင်တော့တော်တော်များပြားတဲ့ပမာဏလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆရာကြီးဘာကြောင့်မလို့အတေကအခုလိုထောင်တက်သွားတယ်ထင်လဲ
အဲအခြေခံကတော့ဒါအလုံးကတော့ဒါဒေါ်လာဈေးတက်တဲ့ဆိုရင်တော့လေ trade deficit တော့ရင်သွောကြတာပေါ့နော်ကျွန်တော်တို့ဒီမှာတော့လေဒါအိဆိုးကကျတယ်သူပြီးနေဆက်ကုန်တွေကိုအားကိုးတဲ့တရုတ်နိုင်ငံကြီးနဲ့ကိုဗစ်ကိုတော့အကြောင်းပြပြီးနေဆက်ကုန်တွေဖိတ်ထားတယ်ဒုတိယချက်ကတော့ပင်လယ်ရေကြောင်းကုန်တွေရေးမှလည်းကွန်တိန်နာကားတွေကဈေး3000လောက်တက်တယ်။ကွန်တိန်နာရှားပါမှုဖြစ်တဲ့ပဲကြောင့်ဒီဘုံမှုကြောကြတယ်ပေါ့နော်။အဲတော့အဲဒီအချိန်မှာကျွန်တော်တို့ကဒီဘားအနေတင်သွင်းတဲ့ဟာအပေါ်မှန်ရှိနေတယ်။နောက်တစ်ခါကျွန်တော်တို့ဒီ COVID-19 တောက်ဝေးကြောင့်ဒီအမေရိကန်ပစ္စည်းတွေတင်သွင်းမှုကတော့ပမာဏရုပ်တရက်ပို့ပြီးထိုးတက်လာတာရှိတယ်ပေါ့နော်။အဲတော့လိုအပ်ချက်ကရှိနေတယ်။ရှိနေတဲ့ကြောင့်မို့တော့အတန်းကြီးကတော့ဒေါ်လာဈေးကတော့တက်မဲ့နေထားတော့ရှိတယ်။ဆိုတော့လည်းပဲနောက်လက်ရှိနေသားမှလည်းဒါနဂါဆာအာနာတွဲကြောင်းတွေကြောင့်မို့ FCI ဝင်တဲ့နှုန်းကကျွန်တော်ကျလာတယ်ပေါ့နော်အဲကျတဲ့အတွက်ကြောင့်မို့လက်ရှိကဒေါ်လာဈေးတော့ညစ်တဲ့စီတဲ့အကြောင်းရင်းပေါ့တိုးတော့လည်းပဲဒီ trade deficit ကြောင့်ဖြစ်တဲ့ဆိုတဲ့ဒေါ်လာဈေးကဒီလောက်ထိတော့တက်စရာမရှိဘူးအထူးသဖြင့်တက်သွားတဲ့အကြောင်းရင်းရတယ်ကျွန်တော်ပြည်သူအနေနဲ့မြန်မာစက်ငွေပေါ်ကြုံကြည့်မှုရော့ကြပါတယ်ပေါ့နော်အဲဒါကောလာဟာလာချိုးတဲ့ထွက်လာတာပေါ့စက်ငွေဖြတ်သိမ်းနေလို့နောက်ဘိုးဘန်ကစက်ကူတွေ5000တန်းနဲ့ရိုက်နေရလို့ဒါတွေကလည်းလူအနေနဲ့ဒီဘိုးဘန်ပေါ်ယုံကြည်မှုရော့ကြတဲ့အပိုင်းတော့မြင်တယ်ဒီချက်တွေကြောင့်ကျွန်တော်တို့ကဘီဒူဒူဒူအနေနဲ့ဒေါ်လာကိုပို့ပြီးဝယ်ယူစုဆောင်းလာကြတယ်။
ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုဒီတက်သွားတဲ့ပမာဏကိုကြည့်မယ်ဆိုရင်အခုဒီစက်တင်ဘာလအတွင်းမှာထူးထူးခြားခြားပေါ့နော်။ဘလောက်ထိရင့်ထန်သွားတာကိုဆရာတို့သတိပြုမိလဲ
။ကျွန်တော်တို့ကဒေါ်လာဈေးတက်တဲ့နေရာမှာကျွန်တော်ကြည့်။ဘယ်အနေစတဲ့လဲကိုကျွန်တော်လေ့လာကြည့်တယ်။ဒီတန်းကျွန်တော်တို့အင်ပို့လိုအပ်ချက်ကြောင့်ဖြစ်တဲ့ဆိုရင်အင်ပို့သွင်းလို့ရတယ်အကောင့်တွေကငွေပေါ့နော်။ကျွန်တော် export အနေဆိုတဲ့ဟာဈေးတက်မှာပေါ့နော်။အခုလက်ရှိဒီထားမှာဒီအပြင်မှာရှိနေတဲ့ money changer တွေမှာရောင်းနေတဲ့ cash ဒေါ်လာရွက်ဈေးကပို့ပြီးတက်တာတွေ့တယ်။နောက်တက်တဲ့နေရာမှာသူကပဲဥဆောင်ပြီးတက်တာတွေ့တယ်။ဒါဆိုရင်တော့ကျွန်တော်တို့ကတုံးတက်တာတော့ဒါဘီဒူလူတို့အနေနဲ့ကြံ့ငွေပေါ်ယုံကြည်မှုရောကြပြီးဒေါ်လာဝယ်ယူစုဆောင်းမှုရှိနေလို့အတူတူဖြစ်တယ်လို့မြင်တယ်။လက်ရှိဒီထားမှာရှိနေဆိုရင်ကျွန်တော် export earn အနေနဲ့ဒီနေ့ဆိုရင် export earn က1400လောက်ရှိတဲ့အချိန်မှာကျွန်တော်အရွက်ဆိုတဲ့ဒေါ်လာအရွက်က1900 1800လောက်ဖြစ်နေတယ်။အဲ့တော့ကျွန်တော်တို့ပြောရမယ်ဆိုရင်တော့ဒီလိုလူအနေနဲ့ယုံကြည်မှုရောကြသွားတဲ့ကြံ့ငွေပေါ်ယုံကြည်မှုရောကြသွားတဲ့အခြေခံချက်လက်တစ်ခုနေနေတော့ရှိနေပါ
ဟုတ်ကဲ့ဆရာကြီးအဲ့ဒီခါကျတော့ဒီပြဿနာကိုအဓိကဘယ်လိုဖြေရှင်းဖို့အကြံပြုရှင်းလဲဆရာ
ဖြေရှင်းဖို့ကတော့ဗျာဒါယုံကြည်မှုရောကြတာတော့ဒီလိုလူအနေနဲ့ယုံကြည်မှုခိုင်မာအောင်တော့ဆောင်ရွက်ဖို့တော့လိုတာပေါ့နော်အဲလက်ရှိတော့လည်းဘူပန်အနေနဲ့လည်းဒါဒေါ်လာလေးတည်နေအောင်ဆိုပြီးတော့တရက်ကို10တန်း15တန်းတော့ထုတ်ရောင်းနေတာတွေ့တယ်ဒါပေမဲ့ရောင်းတဲ့နေရာမှာတော့သူကဒီ import လုပ်တဲ့73စီတွင်းတဲ့လူတချို့ပဲ
down chara tweet him, no? Yoma Drazino only show we bought the move and town for the and show young be a tweet. But general that general bogli and yema. The kuna young bows and show young bows and yum hope and bow in it. The Bawana Mamia would do anyway now, the North Season people do it. I come up to do in the other Madola, I see it, Yao China, yeah, now the Kashui do it, the rest we do my see the Yao China, the Duma Kaimare to the Hat, Jenny, Dini Lamelujan on Dine. I look at China and all Luria, so in Jong Jam with Yoja, Yoma, or I did them meeting in Lamelon Yama.
Okay, she's invited my daughter.
ထောက်တာဆိုထုံးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရန်ကုန်ကမြေနီကုန်းပြစ်ခတ်မှုရဲ့အခြေအနေသတင်းကိုပြောပြပေးကြပါမယ်ရန်ကုန်တိုင်းဒေသကြီးစမ်းချောင်းမြို့နယ်မြေနီကုန်းကတိုက်ခတ်တစ်ခုကိုပြီးခဲ့တဲ့စက်တင်ဘာလ22ရက်နေ့မနက်တနားရီကျော်လောက်ကစစ်ကောင်စီဘက်ကနေရှာဖွေစီးနင်းခဲ့ပါတယ်ဒီရှာဖွေစီးနင်းမှုမှာအပြန်အလှန်ပြစ်ခတ်မှုကြောင
ลำบากมาพิจารณาแล้วพิจารณาไปพิจารณาเตือนใจเนี่ยพัฒนาลุนับเป็นเบี้ยสุยามาเราเกลือมุดชูชินีได้เจ้าฟิวเอตรีนเราไม่เอี่ยมากระตุ้นเปรียบถ้าไปเลยยังคงได้ในตาจีสัญญาอยู่เนี่ยมีนิโกมาสิ่งสิบเก้าวิญญาณชาวพิโรอพยานเลี้ยงแค่ยังเนี่ยมีตาตัวอูมีตาไม่จะอูรุติสงบีสิ่งสิบเก้าลงจากเหตุตาตัวอูติสงเกเรสุบีมุกเหยียดจะไปเสียงข้าจ้าลุ่มกุญยามาพิจารณาไปเลย ถ้าหากเยอะจะพอเยอะฟิวเอเซนต์ตั้งมาเฉพาะปมันพี่เอเซนต์ข้าจะพิจารณาสูบีนี่จะตัวตัวอุกาฟิวเอโกอดีตผู้เปลี่ยวไปพี่ป้าจินใจอะไรพี่ขัดตันนี่ฮะแต่พอจะคุยรู้เรื่องนี่น่าก็ใจอะไรดูเอกาฟิวเอโกเปลี่ยวไปคิดแต่เรื่องมีเดียก็พอใจเลยยกตั้งไปจะคุยมาโรแล้วมาบอกมาพี่ขัดตันนี่ใจอะไรแล้วมาบอกมาเลี้ยงจานนี่เรื่องลุงเอวิโกลุงยูยี่จะทำอะไรกันเจ้าหนี้ละตัวยาไปถ้าเจ้าเยอะเสียงข้าจะมาป้าดูอายะตาติดสงต ဆွဲချပြီးမှလမ်းမပေါ်မှာပြတ်တက်တာလားဆိုတာဟာကွယ်လွယ်မှုတွေဖြစ်ပေါ်နေပါတယ်စစ်ကောင်စီဘက်ကတော့ဒီပြည့်နဲ့ပတ်သက်လို့တရားဝင်ထုတ်ပြန်ပြောဆိုတာမျိုးတွေမရှိသေးပါဘူးစစ်တပ်ကတို့တဲ့ចောင်းသားတမကထုတ်ပြန်ခြင်းနဲ့ទូណាပြုတ်တက်ကတို့ចောင်းသားများတမကတို့ကတော့အရက်သားတည်ဆုံးသူ၄ဦးထဲမှာဒေါက်တာဇင်လင်းနဲ့ទូណាပြုတ်မှတ်ခင်ခင်ကျွဲလို့ပါဝင်နေဆိုပြီးစက်တင်ဘာလ စ်စဉ်မှာလူငယ်တွေကိုတိုက်ခန်းပေါ်ကဆွဲချပြီးမှတက်ဖြတ်ခဲ့တာလို့ပြောပါတယ်
။ဒီကတနာရောက်မှာဒီကောင်ကြီးရဲ့တိုက်ခန်းမှုဒီကောင်ကြီးရဲ့တိုက်ခန်းမှုကိုဆွဲချပြီးတော့တက်ဖြတ်ခြင်းကိုခံရရတယ်။ပြီးတော့အမကအိမ်မှာဒီကောင်ကြီးရောက်တော့မဟုတ်ပြီးတော့တိုက်ချက်မှာတုတ်ပြီးတက်ခဲ့သွားတယ်ဟုတ်ပါတယ်။ပြီးတော့နေဦးတော့လည်းဒီမှာဘလို့ပေါင်းရတယ်ဆိုတော့အမကအာနာစတဲ့နေ့အချိန်နဲ့ကြောအိမ်မှာမနေတော့အိမ်မှာရှိမနေတော့မနဲ့နောက်လျှောက်လျှောက်ဝင်လုပ်နေတယ်ပြီးတော့မက်ဒီကယ်ကောက်ပါအနေနဲ့လည်းပါဝင်ထားတယ်ဆိုတော့တက်အဖွဲ့မှာလည်းပါဝင်ထားတယ်ဆိုအခုတော့မှာသူရဲ့ပေါင်းကလေးအဖွဲ့တော်များများမိပြီးတော့အခုအမကနောက်ပိုင်းမှာစောင့်ပေးနေရတယ်လေအခုလိုစိတ်ပေါက်ကြီးရဲ့တက်ချက်ချင်းခံရတာပြည်တယ်လို့ကျွန်တော်တို့ကြည့်ကြည့်ရတယ်ခင်ဗျ
လူမှုကွန်ရက်မှာပြန့်နှံ့နေတဲ့ရဲအစီရင်ခံစာမှာတော့နှစ်ဖက်အပြန်လန်ပြစ်ခတ်ပြီးအမျိုးသား၃ဦးအမျိုးသမီး၁ဦးနေမှာတေဆုံးကြောင်းရေးသားထားပေမဲ့အရက်သားတေဆုံးသူတွေဟာဘယ်သူတွေဆိုတာဖော်ပြတာမရှိပါဘူးဒါပေမဲ့တေဆုံးတဲ့စစ်ကောင်စီတပ်ဖွဲ့ဝင်၃ဦးကိုလည်းအမိယာလူနဲ့တကွဖော်ပြထားပါတယ်အစီရင်ခံစာပါလုံခြုံရေးတပ်ဖွဲ့ဝင်တေဆုံးသူ၃ဦးဖော်ပြခဲ့ရမှာတေဆုံးတဲ့တက်ချက်ကြီး၁ဦးတေဆုံးတာအမှန်ဖြစ်ကြောင်း VOA ကအတည်ပြုနိုင်ပါတယ်လမ်းပေါ်မှာပြစ်ခတ်နေတဲ့ရုပ်သံဖိုင်တင်ထားတဲ့ခေတ္တသတင်းမီဒီယာကတော့ဆရာဝန်တဦးနဲ့တူနာဖြူတဦးအပါအဝင်လူငယ်တွေတပ်ဖြတ်ခံထားရတာကိုအတည်ပြုထုတ်ပြန်ခဲ့ပြီးစစ်ကောင်စီဘက်ကတပ်သားတွေတေဆုံးနေဆိုတာကိုတော့တိကျတဲ့သတင်းမရဘူးလို့ပြောပါတယ်။ဒီရုပ်သံသတင်းရင်းမြစ်ဟာဘလောက်ထိခိုင်မာတိကျမှုရှိပါသလဲလို့ခေတ္တမီဒီယာအက်ဒီတာချုပ်ကိုတာလွန်ဆောင်ထက်ကိုမေးကြည့်တဲ့အခါမှာအခုလိုပြောပြပါတယ်
။ဒီလူတွေကဒီပို့လာတဲ့ဒီရေရှိလာတယ်။နောက်ပြီးတော့ဒီမဘောတွေကနေပြီးတော့ဟိုပို့လာတယ်တကယ်ချက်လက်ကြရတယ်ပေါ့နော်အဲ့တော့ကျွန်တော်တို့အဲ့ဒီဒီကိုကြည့်တကယ်တော့ကျွန်တော်တို့အနှစ်ခုလောက်စီရနေပြီးတော့ပုံစံအမျိုးမျိုးရိုက်ထားတဲ့ဟာကိုကျွန်တော်တို့ရထားတာပေါ့နော်ရထားတာကတော့ကျွန်တော်တို့ပြန်ပေါင်းပြီးတော့ပြန်ပြီးဖြည့်ပြလိုက်တဲ့အခါမှာဒီရဲမှာလမ်းပေါ်မှာဒီတရားကိုပြတ်တဲ့ဟာလာတလက်တောင်လည်းပြတ်တာကြားရတယ်မပြည့်ဘူးလူငယ်တရားကျဲရနေမှာလဲနေရဘူးဖြစ်တဲ့နဲ့ဒီကလားကျက်တော့ပေါ့နော်ဒီပလက်ဖောင်းနဲ့ခေါင်းနဲ့အဲ့လိုကံရဲဟာကိုကျွန်တော်တို့တွေ့ရတယ်
ถ้าเพื่อขยายเรื่องสุดสุดขนาดนี้ลุงเอ๋เลี้ยงสโลห์ฮะไปดูเรื่องที่เดือดร้อนกูคิดถึงมีเรื่องอะไรที่ชีวิตแม่ดาวดาวจริงๆเนี่ยตัวน้าพี่มักขึ้นเชื่อกูได้ที่พี่พ่อพี่แกบีน้าจันทร์อุ้งเนี่ยพัดลุมีตาจุลีคุณผู้ชมมีอะไรด้วยพ่อพี่เราไม่เล่าแค่วิโรเลยกูตาลุงจังจะกับพี่พี่มาเลยที่เดือดร้อนเนี่ยพัดลุสิ่งที่พี่ก้าทำวันศิษย์ดูดีกูไม่เนี่ยบอกจูด้ากันไปแม่สุดท้ายลุงมีอะไรบ้างสิ่งที่อาณาเต็มไปเ ကျွန်တော်ရဲ့အဖွဲ့အေအေပီပီကလည်းစက်တင်ဘာလ23ရက်နေ့ကတရင်ထုတ်ပြန်ရမှာတော့စစ်ကောင်စီဘက်ကလူငယ်၄ဦးကိုတိုက်ခန်းပေါ်ကနေဆွဲချခဲ့ပြီးလမ်းပေါ်တွင်ညှိမှန်းနှိပ်စက်ပြီးတပ်ဖြတ်ခဲ့ကြောင်းတပ်ဖြတ်ချင်းခံရသူတွေထဲမှာအာဏာပိုင်ဆိုင်ရေးလှုပ်ရှားမှုစီဒီအမ်ပြုလုပ်ထားတဲ့စစ်တနာဝန်ထမ်းဆရာဝန်ဒေါက်တာဇင်လင်းနဲ့ရန်ကုန်ကရင်956ဦးရှိသောပြီးဆို ဒီကောင်စီဘက်ကတော့အေအေပီပီရဲ့စီးရင်တွေဟာချက်ကားထားတယ်လို့လည်းရခင်ကတုံ့ပြန်ခဲ့ပူပါတယ်ရှင်။
မြန်မာနိုင်ငံပြည်ခတ်မှုအပေါ်မှာသတင်းထုတ်ပြန်မှုတွေကွဲလဲနေတဲ့အကြောင်းသတင်းမအေးမှာကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မကွေးတိုင်းနှမ်းခကျေးရွာမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်တို့ကြားတိုက်ပွဲဖြစ်နေတဲ့အချိန်ဒီတင်ပြပေးကြပါမယ်။မကွေးတိုင်းနှမ်းခကျေးရွာမှာတော့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားတိုက်ပွဲဖြစ်ပွားတာမှာကျေးရွာက
ဒီကနေ့ဆက်တင်ဘာ29ရက်မနက်ပိုင်းကြေးရွာတွေကိုစစ်ကောင်စီတပ်တွေဝင်ရောက်လာတဲ့အတွက်ဒေသခံကာကွယ်ရေးအဖွဲ့တွေနဲ့အပြန်အလှန်ပြစ်ခတ်တာတွေဖြစ်ခဲ့ပြီးနောက်နေအိမ်တချို့ကိုစစ်ကောင်စီတပ်တွေကနောက်တစ်ကြိမ်မိရှုသွားတယ်လို့နှန်းခါရွာသူတို့ကဗီဒီယိုကိုပြောပါတယ်။ဒီအပြည်အကုန်နောက်ဆုတ်ခဲ့ရတယ်ဟိုတို့ကအင်အားတရားဝင်ကြောင်ရှိရဆိုတော့ကိုယ့်ဘက်မှာအောက်ပြင်းရ kanan dosa bosu jalan ni. Yang tak ada yang macam ni, macam kena ini. Tapi ini tu terusnya, nampak ini wanita lawat sih macam ni. Tapi ni asyik cara ni.
ตัวเนี่ยเองเนี่ยซีไซหายจากกูดูดีอาเจมิชูเจมามีเดียปาตัวเขาบีที่กันนี่มันเนี่ยใจเวมาร์โอตัวกูแรงไปเลยอยากกูทับเย่เจ้าเนี่ยมาเลยใจเวกูดีด้วยกันกับกูยี่จับเพื่อเปลี่ยนแกงก็ PDF เนี่ยเชื่อมโยดาจะอู้ซีแอนดูกับปูบ้ามีจักรเขเดลุตียาบาร์เลย นั่นข้าอยากงานอีกอย่างมาสิ่งกังสีจะได้ไม่สวยแต่แค่แค่ยาลูสิ่งกังสีจะดูน่าเสียอุทัยมันเนี่ยตีส่งเดลุที่ตาแค่มีกับเจ้าบ้านเลยฟิโอเอกาจากุตีจ้าที่ดูรอมียาบ้าอู้และชิมาโร่นั่นข้าอยากจังเป้มวยเลยยามาสิ่งกังสีจะดูจะสวยท่าบ้านเลยนั่นข้าอยากหาสัปเดมาเซียนเนี่ยสัปเดมาสัตว์ตัวเนี่ยดูมาเนี่ยเออลงลิ้นในบ้านมีชูคันเกียร์บ้า จากเดือนสกายในกันนิวมาส่วนใหญ่สิ่งกังสีจะดูไล่ปลาเลยสั่นเลยฮะเช่นเรื่องมีเทกันนี่สั่นจะลาจีมากันนี่ PDF ก็ได้แค่เขียนลูกกันนี่ PDF ย้อนกันยาดูกา VOE
ก็เปลี่ยวไปดูว่ามันนี่อันนี้กลุ่มมาเช่นนี้กูสั่นจะลาเรื่องมองย้อนอายุไม่นานเนี่ยสั่นจะลาเรื่องมากันนี่ยูนเลยเตรียมไปย้อนมาอันนี้มาเอเดนก็ลาเนี่ยกลุ่มมากูรู้สั่นจะลาเรื่องกูที่ สกังสีจริงๆได้ใครเชื่อเชื่อได้ไปลองได้ใครไปเลยส่วนใหญ่อันนี้สกังสีเนี่ยแต่เอออะไรนั่นยาจะจบไปนะสีไปไปไปไปแต่ชาวบ้านนั่นยิ่งขาที่สีไปไปไปไปก็จะหมดตัวนะได้ใครจะเชื่อได้
แต่เพื่อจะกันนี้PDFก็งาอุตยานยาชิเกบีสกังสีเบก้าเตรียมเอาชิ้นไหนเนี่ยลูกกันนี้PDFก็เตรียมไว้ ที่ได้เวลเนี่ยปัตตโลสกังสีเบก้าคู่เชิงที่ทุกเดือนจะสุรามชีเบว่าอู้สกังสีสลีริฮะกันนิยมเชื่อเนี่ยเทมามาจากคณะสุดโลจ้าเชื่อได้แค่ขยับบีและชีเชมากันนิยมจะจอมาเสียงอาริพีเดียนทาวาเลยอคูลาสับเจมาสเช้าเย็นนี่เลยไปงานสับบีที่ได้เรียนอินเทอร์เน็ตต้องพิมพ์ไปเป็นทาวาเลยเนี่ยมีเสียงเชื่อในนารีและชีลาเจ้าที่ได้แค่อันยาสุฮานนี่จะอยากจอดดังในมาคู่ลงเดชานิยาวาเลยเช่น จากการรู้มาคุยได้นั่งค้างเนี่ยสกายได้กันยิ้มอยู่ประกาศเช่นนี้เลยมาเปรียบเทียบกันแล้วพี่ป้าเลยใช่ไหมจากการมาเราก็ยังดีมากสุดกองตายอยู่ใต้เป็นเราส่งเช่นนี้ก็ทุ่มเป็นผู้ชิบาร์เลยมาจากการทุ่มเป็นแม่นายเวสซีจะมาเราบูดพูนยาไรเดินสับเป็นนี่จะเป็นสิ่งขนาดเดินสับเป็นมาบ้าง
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bernese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bernese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bernese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာကြိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအသက်ဆင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
။ VOA American တန်ရ2022ခုနှစ်စက်တင်ဘာလ29ရက်ဗုဒ္ဓဘူးညရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မကြခင်မှာတော့အပတ်စဉ်ခန်းစာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အရင်ဆုံးတော့ကြားပြည်နယ်ဒီမော့ဆိုကဒီကုန်းတာရွာတိုက်ပွဲနောက်ဆုံးအခြေအနေသတင်းကိုပြောပြပေးကြပါမယ်။ကယားပြည်နယ်ဒီမော့ဆိုမြို့နယ်ကုန်းတာရွာတဝိုက်မှာတော့ဒီကနေ့တိုက်ပွဲမရှိပေမဲ့စစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်။မိုးပြဲမြို့နယ်ထဲမှာတော့ဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဖြစ်နေပါတယ်။ဒီအကြောင်းသတင်းပေးပို့ချက်နန်းလောင်ပြောပြပေးပါရှင်။
ကယားပြည်နယ်ဒီမော့ဆိုမြို့နယ်ကုန်းတာရွာတဝိုက်မှာကရင်နီကာကွယ်ရေးပူးပေါင်းအဖွဲ့နဲ့စစ်ကောင်စီတို့ပြီးခဲ့တဲ့ရက်ကတည်းကနေ့စဉ်တိုက်ပွဲပြင်းထန်ခဲ့ပါတယ်။တိုက်ပွဲဖြစ်ပြတဲ့နောက်ကရင်နီကာကွယ်ရေးတပ်ဖြစ်တဲ့ KGZ အဖွဲ့ကဒီကနေ့ထိစစ်ကောင်စီတပ်သား၃ဦးဖမ်းမိထားတယ်လို့ကုန်းတာရွာပရာဟိတတူက VOA ကိုပြောပါတယ
်။ဟုတ်တောင်းရောက်တဲ့အတိပြုပါတယ်ဟုတ်။ကုန်းတာနဲ့အဲ့လိုမျိုးဆုံရင်လည်းအဲ့လိုမျိုးသူကခြံခဲတာမျိုးလည်းဖြစ်နိုင်တယ်ပေါ့နော
်။နေမြေရှင်းလင်းလက်နက်ပစ္စည်းတချို့နဲ့စစ်သားတွေဖမ်းမိထားတဲ့အကြောင်း KGZ အဖွဲ့ကလည်းသတင်းထုတ်ပြန်ထားပါတယ်။စက်တင်ဘာ29ရက်နေ့ဒီကနေ့မှာတော့အဲ့ဒီကုန်းတာရွာတဝိုက်မှာစစ်တပ်ကလက်နက်ကြီးနဲ့တောက်လျှောက်ပစ်ခတ်နေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ဒါပေမဲ့ဒီကနေ့အဲ့ဒီဒေသမှာထိတ်တိုက်ဖြစ်တဲ့တိုက်ပွဲမျိုးမရှိဘဲနဲ့မိုးပြဲဖက်မှာအခုညနေတိုက်ပွဲဖြစ်ခဲ့တယ်လို့ဒီမော့ဆိုပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံကပြောပါတယ်။
ဒီကုန်းတာဆိုတဲ့ဘက်မှာကျွန်တော်တို့ဒီမော့ဆိုမြို့နယ်ထဲကကုန်းတာရှိတယ်။နောက်ပြီးတော့မူပြဲမြို့နယ်ရဲ့ကုန်းတာဆိုတာရှိတယ်ပေါ့နော်။ခုလက်ရှိဒီနေ့အချိန်ကြီးဆိုရင်မူပြဲမြို့ကကုန်းတာရွာမှာတော့တိုက်ပွဲအချိန်ကြီးဖြစ်နေတယ်ပေါ့နော်။ဒါခုလက်ရှိတော့နှစ်ဖက်ပြစ်ခတ်မှုရှိနေတယ်ပေါ့နော
်။ဒီမော့ဆိုမြို့နယ်ဖက်ကိုတက်လာတဲ့စစ်တပ်ရဲ့စစ်ကိုယ်တွေကိုမူပြဲမြို့နယ်ကုန်းတာရွာမှာမူပြဲ PDF ၊ Rightcore PDF ဒီမော့ဆို PDF တို့ကပူးပေါင်းပြီးတော့ကြားဖြတ်တိုက်ခတ်ခဲ့ပြီးအပြန်အလှန်ပြစ်ခတ်တိုက်ပွဲပြင်းထန်နေတယ်လို့ပြောပါတယ်။မိုးပြဲကုန်းတာနဲ့ဝါရီကောခူကြားတွာလာမှုမလောက်ကြဖို့လည်းသတိပေးထားပါတယ်။အခုတရင်ရင်းနေချိန်မှာပဲတိုက်ပွဲဖြစ်ပွားစေဖြစ်တာကြောင့်နှစ်ဖက်ထိခိုက်ဒဏ်ရာကိုတော့မသိရသေးပါဘူး။ဒီမော့ဆိုမျိုးနဲ့ဒေါခလိုက်လင်းကျေးရွာဘလုံးကွင်းအနီးတစ်ဝိုက်မှာစစ်တပ်ရဲ့ဖမ်းဆီးခြင်းခံရပြီးတော့လက်ပြန်ကြိုးတုပ်တပ်ဖြတ်ခံရတဲ့အမျိုးသားအလောင်းတလောင်းဒီကနေ့စက်တင်ဘာ29ရက်နေ့နေ့ခင်းပိုင်းမှာတွေ့ခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ဒါအပြင်ဒေါခလိုက်ကျေးရွာမှာလည်းပုတ်ပွားနေတဲ့အရတား၄ဦးရဲ့အလောင်းကိုလည်းတွေ့ရှိခဲ့ပါတယ်။အဲ့ဒီအလောင်းတွေဟာတမန်အယတ္တာတွေဖြစ်တာလို့ဒီမော့ဆိုဒေသခံတို့ကပြောပါတယ်
။ကိုယ်တွေ့မှလားမဟုတ်ရင်အဲဒီတိုင်းပဲတိုက်ပွဲမဖြစ်တဲ့အချိန်မှာသူတွေတချို့တော့လာရင်းနဲ့ဖြစ်ပါစေရင်နဲ့တော့ခံပြီးတော့သူတွေပဲဒီလိုပဲအဖြစ်ကလေးတတ်ထလိုက်တာလားအဲ့လိုမျိုးတမန်အယတ္တာတွေပဲဗျာသူတို့ကြည့်တာတော့တမန်အယတ္တာတွေပဲဆိုဒီကတော့ရေးတစ်ဖက်ကမဖြစ်နိုင်ဘူးတဲ့ဦးစားလေးစ
စ်တပ်ကကုန်းတာရွာမှာတပ်ဆွဲနေရယူထားတဲ့အချိန်ကြေးရွာရဲ့နေအိမ်တွေကိုမှွေနောက်ပြီးတော့ပြန်လည်ထွက်ခွာတဲ့အချိန်မှာတော့နေအိမ်90ကျော်မိရှို့ဖျက်ဆီးခဲ့တယ်လို့ကုန်းစာရွာပရာဟိတတူက VOA ကိုပြောပါတယ
်ဖြစ်ကောင်းစီတက်ကလည်းသူတို့တိုက်ပွဲဝင်တာတီတူကျဲလို့ပြောတယ်အကောင်ကြီးတက်လည်းတီတူကျဲလို့ပြောတယ်တကယ်လို့တာမဖက်လောက်ကတီတူကျဲတကယ်နိုင်တော့ဒီလိုမျိုးရန်ဆန်းလောက်တာလည်းမရှိတဲ့ဝန်တော့
ဒီရက်ပိုင်းကြားပြည်နယ်ဖက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စိုးမင်းထွန်းကို VOA ကဖုန်းနဲ့အချင်းချင်းဆက်သွယ်ခဲ့ပေမဲ့ဖြေဆိုခြင်းမရှိသေးပါဘူး
ကယားပြည်နယ်ဒီမော့ဆိုနဲ့မိုးပြဲဘက်ကအခြေအနေကိုနန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်။အရင်ဆုံးတော့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။ပြီးခဲ့တဲ့ဇူလိုင်လမှာမြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းဝင်ရောက်လာတော့COVID-19 ကူးစက်ခံရသူတွေဟာပြန်ပြီးတော့နေကောင်းလာတဲ့အခါမှာတော့နောက်ဆက်တွဲကျန်းမာရေးဆိုဂျိုမျိုးစုံနဲ့ရင်ဆိုင်ရတာတွေရှိတတ်ပါတယ်။ဘလို့မျိုးဖြစ်တတ်ပါသလဲ COVID-19 နောက်ဆက်တွဲပါလာတဲ့အခြေအနေတွေကိုလူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ပြထားပါတယ်။
မနက်ကမှဇူလိုင်လအတွင်းမှာကိုဗစ်တတိယလှိုင်းကိုပြင်းပြင်းထန်ထန်ကြုံတွေ့ခံစားခဲ့ကြရတာပါ။အသက်ဆုံးရှုံးသွားတဲ့သူတွေရှိသလိုပြန်ကောင်းသွားကြတဲ့သူတွေလည်းအများကြီးရှိခဲ့ပါဗျ။ကိုဗစ်ကြောင့်အသက်မဆုံးရှုံးဘဲပြန်ကောင်းသွားတဲ့သူတချို့မှာတော့နောက်ဆက်တွဲဆူကျိုးတွေကိုဆူဆူဝါးဝါကြုံတွေ့ခံစားကြရတယ်လို့အင်္ဂလန် Queen Elizabeth ဆေးရုံဘာမင်ဟမ်မှာကိစ္စရောဂါအထူးပြုလေးလာနေသောဆရာဝန်တဦးဖြစ်သူဒေါက်တာချောချောထွန်းကပြောပါရစေ
။ဟုတ်ကျွန်တော်အားလုံးသိတဲ့အတိုင်းပဲဇူလိုင်လမှာကျွန်တော်ညီမနိုင်ငံဒီကိုဗစ်ကိုကိုဗစ်ရဲ့သက်ဝေးပေါ့နော်အလူးလေးကိုခံလိုက်ရတယ်ဟုတ်တယ်။တချို့လည်းအသက်ဆုံးရှုံးတယ်တချို့လည်းအလိုပြန်ကောင်းသွားကြတယ်ပေါ့နော်။အဲ့မှာ 健康多一月都没棉麻吧喏，哎，把讲起来说，各位也老说的，哇，苏州的吧喏，哎。不老实来说，先对待一下基本属性了，蛋白三毛呢，蛋白三老弟，那时候在看啥呀？哎，下面都路的吧，不路路也属于嘛，各位叔叔要看啥来也比较，第一用电来也路的吧？喏，谁用电来电，谁用电来也路的嘛？属于喏，第那时候对啊，44%吧？喏，牡丹44%老弟，那时候在塞比看啥呀？吧？喏，
各位皮皮的对，就你看大家的那时候在苏州里下。ดูนายแต่เยียวยากันชิมชิซาเร่เฉลี่ยบ่มุดีบียากาเปลี่ยนแทนมูมาดูเนี่ยดูมันดูนี่เว้ยก็เปียชนะจาระกูด้วยอ่ะวะเลยดูนายาดูมันเปลี่ยนแทนเนี่ยเอาเสด็จสุจูกูได้ยาชิเกไปเมื่อแต่ชั่วดูนายริมารอเปลี่ยนแทนเนี่ยเอาเสด็จสุจูริกูอ่ะเช่นตลาดการณ์ตรงนั้นจะได้ที่จุดที่ขันธ์เกจายาเรลูแต่ตอนจะทุ่งอาเปียวว่าเลย
ปลุกเลยสูสิดีเอาเสด็จเปลี่ยนจีเมื่อสิแต่ชั่วเอาเสด็จเรียลูลีบัตเช่ปูบีอ่ะจ่ายบ่เนาะตลาดนี่ตรงนั้นที่จ่ายเนี่ยได้ไหมแต่ช่วงนั้นส่วนใหญ่จะรอบางที่ของจานนั้นส่วนต้องรับเชื่อบุบิจายได้เชียบวะเนาะ
ก็วิพีได้ดูเลยฮะจงเลี้ยงเลยนักเสด็จสู่จุลีดูเนี่ยดูมันดีนี่ยากดูนักเสด็จสู่จุลเปลี่ยนทางมุมมาเลยดูเนี่ยดูก็เปียชนะจาระอุทยาวะเลยก็วิพีได้ดูเลยฮะบลูนักเสด็จสู่จุลีกูจงดูขันตาญาลิชีบาดเลยลูไม่จีเลยค่ะแต่ถ้าจะเจ้าท้องอ่ะคุณลูเชียบยาวะเลย
เอ้มานักเสด็จมาอันยาอีกสินักเสด็จเข้าใจว่าแต่ช่วงจะเอาเลยพัฒนาช่วงจะมอไอ้จำเป็นที่เอาแต่ยันตรงไหนวะเนาะแต่ช่วงจะเรื่องของมือวิจังเองอาชีพเขามือไอ้ตอนนี้เป็น sleep problem สิพี่แต่วะเนาะช่วงจะทางด้านมือเนี่ยมันก็เลยพี่แต่อาชีพวะเนาะอันยูส่งไปช่วงจะเรื่องอันนั้นเป็นยังไงอาชีพแต่ยูส่งพี่แต่วะเนาะ
แต่ลองคนนู้นมีนะฮะมีมาในงานโควิดที่จะอะไรมาตัวมีอะไรเนาะเสร็จแล้วช่วงจะคุยไปเลยลูกจีนมาเลยมั้งก็ไปลูกเงินมาเลยนั่นลองคนมีเนี่ยเนาะเสร็จแล้วช่วงจะกูจะดูขันตาเกจาระวะอันนี้จะว่านั่นลองคนนู้นที่อาจจะที่มีแต่เขารักกูตัวเกจาระวะนั่นลงผมเนี่ยนะฮะจำมือมือจำพี่นายบีแต่ช่วยจำยาริฮะแต่ส่งช่วงเนี่ยที่อันนี้พี่สินายน่าจำปอบสัสสัตบ่มาทับเองแต่เจ้าหน้าเรือดูรีเนี่ยติดชะชะพี่ตาใจเหม็นดีเนี่ยลูกแต่เราจะจะทุ่งอาชีพแบบว่าเลย
ไอ้เจ้ามามาอู้จันโอพี่มาดียินตรงนั้นวะเนาะยินตรงเนี่ยฮะไอ้แต่ช่วยจะอู้หน้าไปอาจารย์มีอะไรวะเนาะที่แต่ช่วยอู้ส่วนตัวเราลุยได้ไงมาไอ้ไหนมาลูกบัสเอาสิมีตาใจน่าเลี้ยชีเอไอ้เนี่ยตาใจจีเอตัวโควิดกำลังไปเปลี่ยนใจจีเอไอ้เจ้ามาฮาริเดียเนี่ยเนี่ยวะเนาะกูจะไอ้จอเนี่ยแต่ยังไอ้จอเนี่ยไอ้อะไรอุ้งหน้าไปอ่ะด้วยเนี่ยอะไรวะเนาะไอ้อะไรเป็นแบบนี้เขาจะน่ารู้เยอะใช่ไหมไอ้อะกูไม่คิดไปหรอกที่ฮาร์ริดีเนี่ยเนี่ยวะเนาะฮาร์ริดีปุ่มมันเท่ากับเนี่ยเนี่ยแต่กูจะไอ้จอเนี่ยแต่ยังไอ้จอไอ้วะไอ้หลุมเนี่ยรู้สิ่งแต่ analyze cost วะเนาะชิ้นไหนจะจ้าหรอไอ้เนี่ยไอ้สิ่งชิ้นไหนจะไอ้เนี่ยไอ้สิ่งเนี่ยวะแต่ชุดชิ้นไหนจะจ้าหรอแต่อันนี้ยังไม่ใช่แต่ชุดมาทำวะ anxiety จะชิ้นแต่ฮาร์ริดีแต่เนี่ยอันนี้ยังไม่ใช่แต่ช่วงฮาร์ริดแต่สิน้องใหญ่ยาเจ้าแต่แต่เนี่ยชินายเนี่ยบอกเนาะเออไอ้มาตัวมาโอ้ตุ้ยเคสูอ่ะมีความมันในแอมบูเลชันบอกเนาะสมมาตุ้ยเคสูเนี่ยคนเชนเนี่ยมีตุ้ยเคไปเด็กคนเชนเนี่ยเอ็งเลยมีเชนเนี่ยส่วนนั้นแต่แต่เนี่ยชินายเนี่ยบอกเนาะอะไรอย่างเจ้าเจ้าหน้าเจ้าเนาะดูแล้วส่วนไอ้ที่ดาวจริงๆมีฮาร์ริดแต่ลายวิส่วนนั้นแต่มาพอเดิมบอกเนาะมาพอเดิมไอ้ตีชาแต่จวนในลุงเนี่ยบอกเนาะตีชาassessment ในลุงไหมยาตามไหมคุณทำมุขใครไหมบอกเนาะ
မြန်မာနိုင်ငံမှာဇူလိုင်လအတွင်းမှာကိုဗစ်တတိယလိုင်းကိုပြင်းပြထန်ထန်ကြုံတွေ့ခံစားခဲ့ရပြီးကိုဗစ်ဖြစ်ပြီးတဲ့သူတွေမှာလည်းနောက်ဆက်တဲ့ဆူဂျူမျိုးမျိုးကိုကြုံတွေ့ခံစားခဲ့ကြရတာကြောင့်ကိုဗစ်နောက်ဆက်တွဲဆူဂျူတွေကိုသတိပြုကာကွယ်ထားနိုင်ဖို့အတွက်တတိပြုလိုက်တာဖြစ်ပါတယ်ကျွန်တော်ပြောတော့ပ
ါကိုဗစ်နောက်ဆက်တွဲဆူဂျူတွေအကြောင်းကိုလူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်စောကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်မကြခင်မှာတော့ကိုရန်နိုင်တင်ဆက်ပေးမယ့်အားကစားခံတာကိုနားဆင်ရဖို့ရှိပါတယ်အခုဆက်ပြီးတော့ဆရာနာသိမ့်ပြီးတော့ရှစ်လအကြာတရားဥပဒေစိုးမိုးရေးအခြေအနေကိုဥကြောစန္ဒာတင်ပြထားတဲ့မြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူပြီးတော့အုပ်ချုပ်ခဲ့တာရှစ်လကြာမြင့်ခဲ့ပြီဖြစ်ပါတယ်။နိုင်ငံအုပ်ချုပ်ရေးမှာအခက်အခဲအကြဆုံးဖြစ်တဲ့တရားဥပဒေစိုးမိုးရေးနဲ့အေးချမ်းတာယာမှုအခြေအနေကဘယ်လိုများရှိနေပါသလဲ။မြန်မာနိုင်ငံရှိနေများကွန်ရက်ရဲ့ဥက္ကဋ္ဌဦးကြည်မြင့်နဲ့ဥကြောစန္ဒာတို့ဆွေးနွေးသုံးသပ်ထားပါတယ်။
โอเคครับကျွန်တော်ဒီကနေ့ဥချင်းချင်းကိုမြေကျင်းကကြာတော့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဖြစ်ပါတယ်တရားဥပဒေစိုးမိုးရေးဘယ်လောက်ထိတူတက်ကောင်းမွန်လာပြီလဲစစ်တကအနာသိမ့်ပြီးတော့စစ်ကောင်စီအုပ်ချုပ်လာခဲ့တာလည်းပဲတစ်နှစ်ရဲ့သုံးပုံနှစ်ပုံကျိုးခဲ့ပြီဖြစ်ပါတယ်ဆိုတော့တရားဥပဒေစိုးမိုးပြီဘယ်လောက်ရှိပြီလဲနောက်တစ်ခါညီတို့ပြပြရဲလို့ကျွန်တော်မပြောချင်ပါဘူးပြပြရောရင်တော့ဘယ်ကောင်းတော့မလဲအဲ့ဒါတိုင်းပြည်ရဲ့အေဂျင့်တာယာမှုပေါ်လေဘယ်လောက်အခြေအနေကောင်းလာလဲဆိုမြေကျင်းဖြစ်ပါတယ
်တရားဥပဒေဆုံးမှုအဆင့်ကတော့အနှံ့ဆုံးအဆင့်တော့ပြောမယ်ဆိုရင်မရှိတော့ဘူးလို့ပြောရင်ပုံမှန်ပဲပေါ့နော်ကျွန်တော်တို့မှာစီရင်ထောင်းဥပဒေရှိတယ်တရားမျှတမှုရှိကြောင်းအများမြင်စရာအကြီးကျွန်တော်တို့စီရင်ထောင်းဥပဒေရှိတယ်အဲ့ဒီဟာက သူတို့ကမလိုက်နာဘူးလို့တရားဝင်ကြီးညာလိုက်လေဆိုတော့နိုင်ငံသားများကြီးလွတ်လပ်ခွင့်ကိုကာကွယ်တဲ့ဥပဒေဆိုတော့24နာရီတဲ့ပူမချိုးရအတူတူကိုဖမ်းပါတယ်အလူဖမ်းဝရမ်းပါရမယ်ရှားပွေဝရမ်းပါရမယ်ပိုင်ရွက်အတွင်းဝင်ဝင်ရောက်ခွင့်ရှားပွေခွင့်နေခွင့်ပြုချက်ရှိမှလုပ်ရမယ်နောက်တစ်ခါကနောက်ယုံခံမလဲရသူတို့ကတော့ချိုးဖောက်ခံရရင်ရဲတိုင်းမှုဖို့မပေးလို့ရှိရင်အဲ့မှဖို့ဝဲတဲ့ရဲကိုအေးယူရမယ်ဆိုတဲ့ဥစ္စာတွေအားလုံးကိုမလိုက်နာတော့ဘူးလို့ဒါဖေဖော်ဝါရီလ23ရက်နေ့မှာကြီးညာလိုက်တယ်ပို့ထုတ်ကြည့်မရောက်လို့လဲနောက်တကယ်အရေးကြီးတဲ့နိုင်ငံသားတွေကိုကာကွယ်တဲ့ဟာကိုဖြစ်ပလိုက်တာပေါ့နော
်ဆိုတော့ဒီဟာကသူကအရေးယူအပြစ်ပင်းမဲ့အတွက်လူကိုလိုက်ရှာတာပေါ့လေနိုင်ငံရေးတွေပါတွေသူတို့ကိုဆန့်ကျင်မှုနဲ့မပတ်သက်တဲ့သာမန်ပြည်သူတွေဇေယောင်ဇေဝယ်တွေဝန်ထမ်းတွေစသဖြင့်သူတို့ရဲ့ဘဝကတော့ဒီဘောင်ထဲမှာဘယ်လောက်ထိလွတ်လွတ်လပ်လပ်လှုပ်ရှားမှုရှိနိုင်ပါလဲသူတို့ရဲ့အနေထိုင်ကကျဉ်းကျသလားသူတို့တွေကဒီလိုပဲဖန်စီအရေးယူမှုတွေဘယ်လိုအဖက်လွတ်ဆောင်နေရတယ်များတွေ့ရပါလားသူတို့ဘဝကဘယ်လောက်ထိလုံခြုံလွတ်လပ်မှုရှိနေပါလဲရောသာမန်ပြည်သူတွေလှုပ်ရှားသူတက်ကြွလှုပ်ရှားသူတွေမဟုတ်ပဲပြောရင်ပေါ့လေန
ောက်ကျွန်တော်ပြောတဲ့ကာကွယ်တဲ့ဥပဒေမလိုက်နာတော့ဘူးလို့ပြောတဲ့အခါကျတော့လက်ရှိအစိုးရပြည်သူကာကွယ်ပေးတဲ့အစိုးရမဟုတ်တော့ဘူးမဟုတ်တဲ့အခါကျတော့သူတို့ကအလုပ်ချင်အလုပ်မယ်ပစ္စည်းလုပ်မယ်လူတတ်မယ်အမီးရှို့မယ်အဲ့ဒါလေသူတို့ကသူတို့လုပ်ချင်တယ်လို့လုပ်ခွင့်ရှိသွားပြီလို့ပြောခံယူလိုက်ပုံရတယ်ဘာလို့ဆိုအခုကလူပေါင်း1000ကျော်အသက်ခံရတယ်အဲ့တော့ကမီးရှို့ခံရတယ်ပစ္စည်းတွေလုခံရတယ်မြို့ပေါ်ကျောင်းရန်ကုန်မြို့ပေါ်မှာကိုပစ္စည်းတွေအိမ်ထဲဝင်ပြီးရှိုက်တဲ့ချင်းတွေဆက်နိုင်တစ်ချက်ဝင်လာတယ်ပစ္စည်းတွေယူသွားတယ်ပတ်စံတွေယူသွားတယ်စားရတော့စားတွေယူသွားတယ်အဲ့ဒါမျိုးတွေကျွန်တော်တို့သွားတွေ့ရတယ်ပေါ့ဗျာအဲ့လိုဖြစ်တဲ့အခါကျတော့ကျွန်တော်တို့ဒူရီယာနဲ့ဘာဖြစ်လာလဲဆိုတော့ဟိုတချို့ပညာတတ်တွေကဟာဒီလိုလုံးမယ်ဆိုရင်လူကိုသေသေးလေးကြီးခုကနေတာပဲဒီလိုလူတတ်လာတစီလူအဲ့အမျိုးတွေလုံးလို့မရဘူးလေဒါဆိုရင်လူအသေးသေးတိကုကံနေလဲဆိုဥစဉ်ကြီးရှိတယ်ဒါတော့မှခုကံရမယ်ဆိုရင်အတွေ့အဝင်လာတယ်ပေါ့ဗျာအဲ့ဒီခါမှာလူတို့ကသူပြင်းဂျုံငယ်လေးရစားပြီးအတူတူတရားလုပ်တာတက်နေလူများခုကံမှုစူးစမ်းလာတယ်ဆိုတော့ကျွန်တော်တို့တွေ့ရတယ
်အခုဖန်စီပြီးတော့တရားရုံးမှာအမှုရင်ဆိုင်နေရတဲ့လူတွေကိစ္စလည်းကြားပါတယ်တရားရုံးမှာစစ်စီးတယ်အဲ့ဒီတရားဆွဲဆိုရယ်ဆွဲကိစ္စတွေရတော့တရားဥပဒေနဲ့ညီညွတ်ပါရလားစင်းနေရှိရတဲ့တရားသူတွေစစ်စစ်နေကြတယ်အဲ့ဒါကဘယ်လောက်ထိဥပဒေတိုင်းဖြစ်နေပါလဲ
တရားရုံးနေမှာဖြစ်နေတဲ့ကိစ္စတွေကတော့တရားမျှတမှုလုံးဝမရနိုင်အဲအပေါ်ကြောက်ရတဲ့ခါကျတရားသူတွေဥရိယာရှိတယ်ရဲရရှိတယ်တုံးတုံးမှမတုံးရဘူးအဲ့တော့အကျောက်တရားအောင်နေကြတာဒါတရားမျှတမှုမရနိုင်ဘူးသို့တော်လည်းပဲဒီစိတ်ကောင်းစရာနေပြီးတော့လူငယ်ချမ်းသာခွင့်လေးชอบพอล่ะไอ้เฉยๆหลุดเลยเออตัวรูปก็เลยไล่ย้อนเลยป่ะครับทุกอย่างเลยอะไรไม่ลงแล้วผู้ผิดบางทีรู้สิดูเอา5,900ละแล้วอินเซนทอมอ่ะงานนี้นักงานยิ้มหมู่ฤเนี่ยพาสิได้ตัวเนี่ยเตี่ยวไม่ลงผู้ผิดแล้วทุกตัวก็มาเลยสุดไอ้กองตินเนี่ยหาတော့ไอ้เฉยๆวุ้ยขึ้นไม่บ่าวอเมริกันผิดทางช้าอีกครับสุดๆอายะเพเตียยุคนี้มาเสียได้ครับมาတော့ชื่อนี้ที่กวนปิ้วล่ะลูกน่ะสกูกันชิบากุนไปดาเออเตโลเวติตัตติปะล่ะไอ้หลองนี่อไถเตลงพี่ว่าตัวเนี่ยอนิจจังขึ้นน่ะชะๆทุกทีเนี่ยในงานนี้หมู่เนี่ยงางาตาจีขาวนี่นะบุญชุบนี่สุอนิจจังขึ้นน่ะชะพี่တော
့เนี่ยเนาะอตันงานปู่กูรองซันสิดูๆหมู่ๆสุรุษิเนาะนายนราอธุสิทธิ์วินตะสาส่งขึ้นเนี่ยได้กระเสียผิดไปแล้วสรอกยกเดไรหมมกันผิดละเล่มเลยโหญลิ้นโลยักไห่บายล่ะ
เอ้อล่ะတော့ดอสู้อ่ะတော့တော့ဥပဒေလေးစားတယ်ဆိုတော့ဥပဒေတိုင်းလုပ်တာကျွန်မဥပဒေနဲ့အညီခုကံပဲလို့သူရှင်းနေပြီပြောတယ်ရှင်းနေတယ်ညွှန်ကြားတယ်ပေါ့နော်သူတို့ကတော့ဥပဒေနဲ့အညီသူတို့ဘက်ကတတ်နိုင်နေများအပန်းတွေကိုတင်ပြပြီးခုကံမှာတော့သိကြတယ်ဆိုတော့ဘလောက်အောင်မြင်မယ်မအောင်မြင်လဲဆိုတော့ကျွန်တော်တို့ကတော့သိနေပါတယ်ဆိုတော့နမိတ်ချူမဖတ်ချင်ပါဘူးနော်ဆိုတော့လည်းပဲအချုပ်တစ်ခုကျွန်တော်ပြောချင်တာကသူကတော့ဟိုပါဗျာအဲ concern relation ပေါ့ကြောင်းချင်းရဆိုင်ကဥပဒေတစ်ခုရှိတယ်အဲ့ဒါတရုတ်မီဒီယာတကူကအကြောမူကြီးမင်းအောင်လည်းအင်တာဗျူးလုပ်တယ်နောက်ဆုံးမေးခွန်းမှာမီဒီယာပါမေးတယ်ဒေါ်ဆန်းစုကြည်အာနာရှိနေတယ်အတိုင်းပြတာမထားဆောင်နေစင်တော့ကောင်းကောင်းကိုမလုပ်ခဲ့ဘူးစားပါလားလို့မေးတယ်မေးတဲ့အခါမှာအကြောမူကြီးမင်းအောင်လည်းပြုံးရှူတယ်မှတ်မှားတယ်ကောင်းမှုလုပ်ခဲ့ပါလေလို့ပြောတ အဲ့ဒီဟာကျွန်တော်တို့လောမှာတော့တည်ယူကြည့်အမြင့်ဆုံးပုဂ္ဂိုလ်ကနေတရားဝင်ဆိုတော့စဉ်းစားရမှလည်းပါပါတယ်အဲ့ဒါပြည်သူပတ်တတ်နေမှရှိပါတယ်အဲ့ဒီအရာဆိုရင်တော့ဘောင်းမွန်လုပ်ခဲ့တဲ့လူတယောက်သူကဝန်ခံထားတယ်တရားမစွဲသူစင်ဘူးပေါ့ဗျာဒါတော့ conservation ပေါ့နော်အကြောင်းချင်းအဆိုင်ဟာဥပဒေအနေနဲ့ကျွန်တော်တို့ရင်အောင်ပြောရပ
ါဟုတ်ကဲ့ဒါကစစ်ကောင်စီဘက်ကပေါ့ဆိုတော့သောသောကဦးတည်နေပြောရတဲ့လိုတည်တည်တရားလုံးကတာဟာခုကံကာကွယ်ပိုင်းတွင်တော့ငါတို့လုံရမှာပဲဒီတိုင်းတော့လုံရမှာပဲလုတ်တက်နေရမှာတော့အလွန်ကျွံလုဆောင်မှုတွေမရှိဘူးလားတချို့ကိစ္စတွေတော့ကြားနေရတယ်ပေါ့လေဒလန်လို့ဆိုတာအထောက်ထားမဲ့ပေါ့ဗျာသူတို့ဘက်ကလည်းပဲသူတို့မှာလည်းတရားဥပဒေတွေမရှိတော့အထောက်ထားတွေနဲ့ပြည်မှုထင်ရှားတာတွေဘလို့ဆက်စစ်ပြပါလဲပေါ့လေဒီစဉ်းစားရင်လည်းပဲဥပါပြင်ရင်တင်းရဲတို့ဘာလို့ဘာမှမဆိုင်ပဲနဲ့သိဆုံးရတဲ့လူတွေရှိနေလို့ထင်ပါတယ်အဲ့ဒီကိစ္စတွေနဲ့ပတ်သက်တော့ဦးကြည်မြင့်ဘယ်လိုပြောချင်ပါလဲ
သူကခုနကကျွန်တော်ဆက်ပြောပြောကြည့်ပေါ့တရားမျှတလို့ရှိကြောင်းအများကြီးမသိရဘူးစီရင်ထုံးပြီးထောက်ကူ66မှာထောက်ထောက်မောင်းမောင်းလို့တရားသူဖွယ်ရနေပြီဥပဒေပြုခဲ့တာပါအဲ့တော့အဲ့ဒီကတရားမျှတလို့ရှိကြောင်းဆိုတာသူကလည်းပဲစစ်ကောင်စီကလည်းပြပေါ့ဗျာသူတို့တတ်တယ်မေးရှို့တယ်ခေါင်းကိုပြစ်တာလည်းဘယ်လိုတရားမျှတလို့ရှိတယ်ဆိုတာပြပေါ့တတ်သိထောက်ထားတယ်ဒီဘက်ကလည်းပဲဖေဖော်ဝါရီလထဲမှာလေဆန္ဒပြတဲ့နှစ်ပတ်လောက်အတွင်းဘာသနတ်မှလည်းမကိုက်ဘူးဒီတိုင်းပဲအဲ့ဒါလည်းနဲ့မဲ့ဆန္ဒပြရတာလေအဲ့ဒီပြနာတာလေပြစ်တတ်တယ်ပြစ်တတ်တယ်ဘယ်လောက်တော့တော့ပြစ်လဲဆိုမတ်လ29ရက်တော်လာရေးနေမှာတည့်ရက်ထင်းနဲ့လူတရား90လောက်ပြစ်တတ်ခံရတယ်ခေါင်းတွေကိုဝင်ပြစ်တာအဲ့ဒီဟာတွေအတွက်ပြရနေတယ်ပေါ့ဗျာအဲ့ခါမှာအဲ့ဒီမှာအထုတ်ထိပ်တွေရောက်ပြီးတော့လူငယ်တွေကဘာလို့လဲပြန်ချမယ်ဆိုစိတ်ကြီးဟာခုကံကာကွယ်တာတင်ရှိတယ်ဆိုတော့အချက်ကဒီဘက်ကတော့ပြနေတယ်ဒီဘက်ကလည်းစက်တန်ကလည်းပြပေါ့ဗျာသူတို့ဘာကြောင့်ဒီလိုလုပ်ရလဲဆိုတော့လူလည်းပြတယ်အဲ့လိုပြတဲ့ခါမှာနိုင်ငံတကာကတော့အကြမ်းဖက်မှုကိုလုံးဝလက်မခံဘူးတကွာလုံးဝကြမ်းဖက်မှုအမှန်ရင်တော့ရှုတ်ချတယ
်ဦးကြည်မြင့်ရဲ့အတွေ့အကြုံကမြန်မာနိုင်ငံသမိုင်းတစ်ချက်မှာဟိုးအစိုးရဆက်ဆက်မှာလည်းပဲအဲ့လိုရဲရီဘက်ကလွန်ကျွန်ပြီးတော့လုံုံမှုထင်းထင်းရင်းနဲ့အဲ့လိုဖြစ်သွားတာအများကြီးရှိခဲ့ပါတယ်။အဲ့ဒီလူတွေကိုပြန်ပြီးတော့အရင်ရယ်ဆိုရဲအစင်နာများရှိခဲ့ဘူးပါလားအဲ့လိုမှတ်မိတာအခု
။အဲ့လိုပြန်ပြီးအရင်ရယ်ဆိုတာလေ60နှစ်နောက်ပိုင်း7 July မှာလည်းမရှိပါဘူး။အလုပ်သမားအရင်ကင်းလေးအဲမျိုးစုံပေါ့ဗျာအဲ့ဒါဒီမှာလည်းမရှိပါဘူး။ချူအောင်တော်လာကြီးမှာလည်းမရှိပါဘူး။တပ်ပစ်စုံကထပ်ပြီးထက်ထက်လဲလဲကျူးလုံနိုင်ရဲတာ။အဲ့လိုအရင်ရင်မရှိလို့ဆိုတဲ့ဥစ္စာကျွန်တော်တို့သွားကြည့်ရပါတ
ယ်။ဟုတ်ကဲ့။ဆိုတော့ဦးတင်ပြရဲမှာအစိုးရအဆက်ဆက်ကိုဖော်ပြသွားတယ်ဆိုတော့ NLD အစိုးရဥထုတ်ခဲ့တဲ့၅နှစ်တာကာလမှာတော့ရှိခဲ့ပါလားအဲ့ဒါမျိုး
ကျွန်တော်လုံးနေရတော့ NLD အစိုးရနဲ့လည်းပြန်ဖြစ်နေတယ်ပြန်ဖြစ်နေတာကျွန်တော် NLD ပါတီဝင်လည်းမဟုတ်ဘူးဘာပါတီဝင်မှလည်းမဟုတ်ကျွန်တော်တို့ကတရားဥပဒေစုဆောင်ရတယ် NLD ရဲ့ဝေဖန်တာပဲတရားရေးရုံမထိန်းနိုင်ဘူးညခင်ဗျားတို့ခင်ဗျားတို့အစိုးရကလည်းဘာမှတုံ့မရဘူးဘယ်လိုလဲ2008ကိုပြမှာ2008ရကျွန်တော်တို့ကတော့ဘာမှမရှိဘူးတရားကြီးမှလည်းကျမတို့တရားစီရင်ခန့်ခွင့်မရှိဘူး။ခင်ဗျားတို့ကလည်းပြောမှာပဲ။သူကချုပ်တို့ကလည်းပြောမှာပဲ။အဲ့တော့ခင်ဗျားတို့ကလည်းတာဝန်ရှိတယ်။ခင်ဗျာအဲ့လိုတာဝန်မရှိဘူးလို့ပြောလို့မရဘူးဆိုတော့အစင်းတစ်စိုက်ကျွန်တော်တို့စိုက်လိုက်မှတာပြောလာခဲ့တယ်။သို့တော့အဆိုးကြီးနဲ့အဆိုးလေးပဲဖြစ်ပါလေ
။ဟုတ်ကဲ့နောက်ဆုံးတစ်ခုအနေနဲ့ညီကုန်းချုပ်အနေနဲ့ဖတ်တို့ပြောချင်တာကတော့ဦးတိမင်းမျှော်လင့်ပါလားမြန်မာနိုင်ငံဟာတရားဥပဒေစိုးမိုးထွန်းကားတဲ့နိုင်ငံတစ်ခုဖြစ်လာလိမ့်မယ်လို့ဘယ်ကျင်းလောက်မှများဖြစ်လာနိုင်မယ်လို့မျှော်လင့်ပါလေကဲဒီစ
စကစဘက်ကနေပြောဖေဖော်ဝါရီလ2022ခုနှစ်အပြစ်ခံရစဲလိုက်တာနိုင်ငံတကာတောင်းဆိုနေတဲ့အကြမ်းဖက်မှုတွေရပ်ပါဆိုတာတွေသူစပြီးလိုက်ရောပြီနောက်တစ်ချက်ကနိုင်ငံရေးအကျဉ်းသားတွေလွတ်ပါဆိုတဲ့အဆင့်သူလည်းစဉ်းစားနေမှာကဲကမ္ဘာနိုင်ငံကြီးတွေအကုန်လုံးကလည်းပဲစစ်စစ်ဖြည့်ရှင်ငင်းညာနေမျိုးတုံးပါလို့ပြောတာအပေါ်မှာအဲကျွန်တော်စဉ်းစားတော့ပုံစံမျိုးမအောင်နိုင်လေစဉ်းစားလိမ့်မယ်လို့ထင်တယ်။အဲ့တော့ကျွန်တော်တို့ကနှမျိုးပဲရှိတယ်။တစ်က peacekeeping force ကြီး UN ကချုပ်ပြီးတော့မှစစ်ဆန်ကြီးနေတာကိုအတဲတဝန်မှဒါမှမဟုတ်လေပုံစံမျိုးမအောင်နိုင်ကမ္ဘာနိုင်ငံကြီးရဲ့ပို့ဆိုချက်တူနားထောင်ပြီးတော့တော့တိုက်ရောပြီးတော့ပြည်တွင်းငင်းကိုအချင်းချင်းပဲစစ်ဆန်ပြည်ချင်းငင်းညမ်းပြီးတော့လာဒီမိုဆီနိုင်ငံတော်ကြီးကိုထူထောင်မလားဆိုတဲ့အားကြောင်းပေါ်မှာတော့ရောက်အဲ့ဒီလမ်းကြောင်းပေါ်ကြီးလူလေးနဲ့ဒီကြောင်းလိုအောင်မြင်သွားရင်တော့ကျွန်တော်နိုင်ငံတရားဥပဒေစိုးမိုးရေးနိုင်ငံဖြစ်မယ်ကျွန်တော်ဒီကုန်းချုပ်တရားစာရည်ညာ
စ
ဒီစီရနာသိမ်းပြီးတဲ့နောက်တရားဥပဒေစိုးမိုးရဲ့အခြေအနေဦးကြီးမြင့်နဲ့ဦးကျော်စံသားတို့တုံ့တက်ထားတဲ့မြန်မာရေးတုံ့တက်ချက်ကိုနားဆင်ကြရတာပါအခုဆက်ပြီးတော့အာကစားကဏ္ဍကိုတင်ဆက်ပေးကြပါမယ်ဒီသတင်းမှရဲ့အာကစားကဏ္ဍမှာတော့အမေရိကန်ပြည်ထောင်စုမှာကျင်းပသွားတဲ့ရိုက်တာဖလာကော့ပတီပြိုင်ပွဲနောက်ပြီးတော့လက်ဗတ်ကပ်တင်းနစ်ပြိုင်ပွဲနဲ့ ဘရစ်တန်နိုင်ငံလန်ဒန်မြို့မှာထိုးတက်ခဲ့တဲ့ကမ္ဘာဟေဗီဝိတ်လက်ဝဲချန်ပီယံလူဝဲတွေအကြောင်းကိုကိုရန်နိုင်ကစူးစီးတင်ပြထားပါတယ်
ဥရောပတက်ကကောက်ဒီသမားတွေနည်းနည်းချင်းရှင်ပြိုင်ကြတဲ့ရိုက်တာကကောက်ဒီပြိုင်ပွဲကိုတော့အမေရိကန်နိုင်ငံဝစ်ကွန်ဆန်ပြည်နယ်မှာပြီးခဲ့တဲ့တောက်ချာလေးကနေတနင်္ဂနွေနေ့ထိကျင်းပခဲ့ကြပါတယ်ပြီးခဲ့တဲ့နှစ်က ကိုဗစ်19ပြိုင်ပွဲတွေမှာအမေရိကန်ကစားသမားတွေကလက်စွမ်းပြနေပြီးကစားစဉ်တတ်မှတ်ချက်မှာလည်းထိတ်ဆုံးက6ရောက်မှာအမေရိကန်ကရှေ့ရောက်ပါနေတာကြောင့်ဒီတစ်ချိန်မှာအမေရိကန်အသင်းကဘူးဆွဲဖို့ပို့ပြီးတော့ရေပန်းစားခဲ့ပါတယ်တကယ်တမ်းကစားတဲ့ခါမှာလည်းပထမနေ့မှာတော့အမေရိကန်အသင်းက6မှတ်နံပါတ်နဲ့ဦးဆောင်ခဲ့ပြီးတော့ဒုတိယနေ့မှာတော့9မှတ်3မှတ်နဲ့ထပ်ပြီးနိုင်လာကြောင့်နှစ်ရက်
ောပကလေးမှတ်ထပ်ရတာကြောင့်နောက်ဆုံးမှအမေရိကန်က16မှတ်9မှတ်နဲ့ရိုက်ဒါဖလောက်ကိုနိုင်ရသွားပါတယ်အခုလိုရိုက်ဒါကပ်ကိုနိုင်ရလိုက်တာနဲ့ပတ်သက်ပြီးအမေရိကန်အသင်းခေါင်းဆောင်စတီဗ်စတရီကာကတော့
This is the greatest team of all time right here These guys are unbelievable
ဒီတင်းဟာတမိုင်းတစ်ချော့အကောင်းဆုံးအသင်းဖြစ်ပြီးဒီလူတွေကလည်းမယုံနိုင်လောက်အောင်ကိုထူးချွန်ကြပါတယ်ကျွန်တော်ကဒီနေရာနဲ့တိတ်မွေးတဲ့နေရာမှာကြီးပြင်းခဲ့တာပါဒါကခစ်ပစ်တခုပါအခုဒီမှာရှိတဲ့သူတို့ဟာနေတယ်ပြီးတော့အနိုင်ရခြင်းနဲ့ဆက်ရှိပြီးတကယ်ကိုစိတ်ဓာတ်တက်ကြွကြရတယ်သူကသူတို့ဟာဒီကိုအနိုင်ရရမယ်ဆိုတဲ့စိတ်နဲ့လာပြိုင်ခဲ့ကြတာဖြစ်ပြီးဒါကိုကျွန်တော်တွေ့ခဲ့ရပါတယ်အနည်းကကျွန်တော်တို့ပြန်သွားတဲ့အချိန်မှာတော့ပွဲပြီးဖို့တရက်လိုသေးတာကြောင့်သူတို့ဒီနေ့နိုင်အောင်ဆက်ကစားဖို့လူနေသေးတယ်အဲ့ဒီအတွက်ပြင်ဆင်ထားကြတယ်ဆိုတာကိုတွေ့ခဲ့ရပါတယ်ဆိုတော့ဒီကျွန်တော်တို့လူဒီလူတွေဟာတကယ်ကိုထူးခြားပါတယ
်ဘိုင်ဒန်ဖလောင်းကတော့နည်းနည်းတစ်ကြိမ်အမေရိကန်နဲ့ဥရောပမှာတလဲစီချင်းပါတာဖြစ်ပြီးလာမယ့်2023ခုနှစ်44ကြိမ်မြောက်ပြိုင်ပွဲကိုတော့အီတလီနိုင်ငံရောမမြို့မှာချင်းပါသွားမှာဖြစ်ပါတယ်ခင်ဗျာဒီတစ်ပတ်အတွင်းနောက်ထပ်နိုင်ငံတကာအားကစားပြိုင်ပွဲတစ်ခုကတော့ Labor Cup Tennis ပြိုင်ပွဲဖြစ်ပါတယ်လေဘကပြိုင်ပွဲဆိုတာကတော့ဥရောပအသင်းနဲ့ဥရောပမဟုတ်တဲ့ကမ္ဘာတစ်ဝှမ်းကတင်းနစ်ကစားသမားတွေပါဝင်တဲ့ဒီကမ္ဘာလက်ရွေးစင်အသင်းတို့ပြိုင်ကြတဲ့တင်းနစ်ပြိုင်ပွဲဖြစ်ပြီးတော့ခေါင်းကြီးပြိုင်ပွဲဘက်က Ryder Cup ပြိုင်ပွဲနဲ့ဆင်တယ်လို့ပဲပြောမှာဖြစ်ပါတယ်။အသင်းတစ်သင်းစီမှာအရင်ကစားသမားတစ်ယောက်အပါဝင်ကစားသမား9ယောက်ပါဝင်ပြီးတော့3ယောက်ပြိုင်ကြတာပါ။ပွဲစဉ်အားဖြင့်တော့တဦးချင်း6ပွဲ2ယောက်တွဲ3ပွဲပါဝင်ပြီးတော့တရက်ကိုတဦးချင်း3ပွဲနဲ့2ယောက်တွဲပွဲ2ပွဲကစားကြတာပါ။ပြိုင်ပွဲရဲ့အမှတ်ပေးပုံကလည်းပထမနေ့ပွဲစဉ်ဒီမှာနိုင်တဲ့သူတွေကတမတ်ရပြီးဒုတိယနေ့ပွဲစဉ်မှာနိုင်တဲ့သူက2မှတ်တတိယနေ့ပွဲနိုင်တဲ့သူကတော့3မှတ်ရတာဖြစ်ပါတယ်စုစုပေါင်း24မှတ်ရှိပြီးတော့ပြိုင်ပွဲမှာ73မှတ်အရင်ရတဲ့အသင်းကအနိုင်ရတာဖြစ်ပါတယ်ဒီနေ့ပြိုင်ပွဲမှာတော့ဥရောပအသင်းကကမ္ဘာလက်ရွေးစင်အသင်းကို24မှတ်တမတ်နဲ့နိုင်ပြီးတော့ Labor Cup ဖလားကို၄ကြိမ်မြောက်ဘူဆွဲသွားခဲ့ပါတယ် Labor Cup ပြိုင်ပွဲကို၄ကြိမ်မြောက်ဘူဆွဲလိုက်တာနဲ့ပတ်သက်ပြီးဥရောပရဲ့အသင်းကောင်းဆောင် Bjorn Borg ကတော့
For me personally it's as a captain is the most important week in the year
ကျွန်တော်တို့တော့အသင်းကောင်းဆောင်တယောက်အနေနဲ့ဒီသတင်းဘက်ကဒီနှစ်လုံးမှာအရေးကြီးဆုံးသတင်းဘက်ပါဒါပေမဲ့ကျွန်တော်တို့အားလုံး Champions League ကိုကာကွယ်ဖို့အတွက်အခုလိုပါဝင်ခွင့်ရတာကိုဝမ်းသာကြတယ်လို့ထင်ပါတယ်ဒီလူ6ယောက်စလုံးကကျွန်တော်ပြောသလိုပဲအနာဂတ်တင်းနစ်ကစားသမားတွေပါ6ယောက်မဟုတ်ပါဘူးတကယ်တော့9ယောက်ပါသူတို့မယုံနိုင်လောက်အောင်ကိုအကောင်းဆုံးကစားခဲ့ကြပါလေအတင်းလိုက်အနေနဲ့ပြောရရင်လည်းကျွန်တော်တို့အစွမ်းကုန်ကြိုးစားခဲ့ကြပါတယ
်။ Labor Cup Tennis ပြိုင်ပွဲကိုတော့2019မှာစတင်ကျင်းပခဲ့တာဖြစ်ပြီးကျင်းပခဲ့တဲ့၄ကြိမ်စလုံးကိုတော့ဥရောပကပဲပိုးဆွဲခဲ့တာဖြစ်ပါတယ်ခင်ဗျာ
။ Heavyweight Championship of the World on the line.
လောကပြိုင်ပွဲတွေမှာတော့ဒီတစ်ပတ်မှာကမ္ဘာ Heavyweight Champion လူပွဲကိုထိုးစပ်ခဲ့ကြပြီးတော့ Britain ကကမ္ဘာ Heavyweight Championအန်တိုနီဂျော့ရှွာနဲ့ယူကရိန်းကစိန်ခေါ်သူအလက်ဇန်းဒါယူစစ်တို့ဗြိတိန်နိုင်ငံလန်ဒန်မြို့မှာစနေနေ့ကထိုးစပ်ခဲ့ကြပါတယ်။အန်တိုနီဂျော့ရှွာကတော့ WBO, WBA, IBF နဲ့ IBO တို့ရဲ့ရွှေကမတ်၄ခုကိုပိုင်ဆိုင်ထားပြီးတော့ဒါကြောင့်အတော်များများကလည်းဒ ီဘွဲမှာသူပဲအနိုင်ရလိမ့်မယ်လို့ခမန်းခဲ့ကြပါတယ်။ဒါပေမဲ့စနေနေ့ကထိုးသတ်တဲ့ဘွဲမှာတော့နှစ်ယောက်စလုံးဟာတယောက်နဲ့တယောက်ဘသူမှအလဲမထိုးနိုင်ခဲ့ပဲစနစ်ချီအပြည့်ထိုးခဲ့ကြပြီးတော့နောက်ဆုံးမှာအလက်ဇန်ဒါယူစစ်ကအနိုင်ရသွားခဲ့ပါတယ်။ဒိုင်သုံးယောက်စလုံးကတော့ယူစစ်ကို119 112 116 112 115 113မှတ်နဲ့တညီတညွတ်ထက်အနိုင်ပေးလိုက်ကြပါတယ်။ဒါကြောင့်အန်သိုနီဂျော့ရှွာဟာသူ့ရဲ့ချန်ပီယံရွှေကပတ်၄ခုစလုံးကိုလက်လွတ်လိုက်ရပြီးတော့ယူစစ်ကတော့ကမ္ဘာဟဲဝေချန်ပီယံဖြစ်လာခဲ့ပါတယ်ဒီပွဲနဲ့ပတ်သက်ပြီးတော့ယူစစ်ပြောတာကတော့
на данный момент это самый большой поединок в моей карьере
ဒီတော့ဒီပွဲကကျွန်တော်ရဲ့လက်ဝဲသမားတက်တန်းတစ်ယောက်မှာအကြီးဆုံးပွဲပါဒါပေမဲ့အခက်အခဲဆုံးပွဲတော့မဟုတ်ပါဘူ
း
နန္ဒကတော့ကျွန်တော်တို့ကံကောင်းနေပြီပ
ါ
ဒါပေမဲ့လေကျွန်တော်ဘုရားမှာအရေးကြီးဆုံးပွဲကတော့အိုလံပစ်ရွှေတံဆိပ်လုပ်တဲ့ပွဲဖြစ်ပြီးကျေးဇာလက်ဝဲသမားအဖြစ်နဲ့ထိုးတဲ့ပွဲဘယ်ပွဲကမှအဲ့ဒီပွဲထက်အရေးမကြီးပါဘူ
းဂျော်ဂျွန်ကတော့သူ့အနေနဲ့ယူစစ်နဲ့မကြေပွဲထိုးဖို့အတွက်ပြင်ဆင်သွားမှာဖြစ်ပြီးတော့ယူစစ်ကတော့သူ့အနေနဲ့ဒီမကြေပွဲကိုထိုးပစ်ခဲ့ရင်ယူကရိန်းနိုင်ငံကီယက်မြို့ကအိုလံပစ်ကွင်းကြီးမှာထိုးကျင်တယ်လို့ပြောလိုက်ပါတယ်။ဂျော်ဂျော်ဟာဒီပွဲရှုံးလိုက်တဲ့အတွက် WBC Heavyweight Champion Tyson Fury နဲ့ထိုးဖို့ကိစ္စလည်းပို့ပြီးတော့မရေမရာဖြစ်သွားခဲ့ပါတယ်ခင်ဗျာ။ဒီတစ်ပတ် Premier League ဘောလုံးပွဲတွေဘက်မှာတော့ Chelsea နဲ့ Manchester City တို့တွေ့ကြကြပြီး Man City ကတကူးကူးမရှိနဲ့နိုင်သွားတာကြောင့် Chelsea သင်းဟာပထမဆုံးရှုံးပွဲနဲ့တွေ့သွားခဲ့ပါတယ်။ဒါပြင် Man U ကလည်း Aston Villa ကိုအိမ်ကွင်းမှာတကူးကူးမရှိနဲ့ရှုံးပြီးဒီနေ့ကအောက်တန်းကနေတက်လာခဲ့တဲ့ Brentford နဲ့ Liverpool ရဲ့ပွဲမှာတော့တစ်ဖက်3ဂိုးဒီတင်ကျသွားခဲ့ပါတယ်။ Arsenal နဲ့ Spurs တို့ရဲ့ London မြောက်ပိုင်းဒါဘီမှာတော့ Arsenal က Spurs ကို3ဂိုးတကူနဲ့နိုင်သွားပါတယ်။ဒါကြောင့်6ပွဲကစားပြီးတဲ့ချိန်မှာ Liverpool က14မှတ်နဲ့ဇယားထိတ်ကိုရောက်လာပြီးတော့ Man City, Chelsea, Man U, Everton တို့ကတော့73မှတ်နဲ့အဆင်လိုက်ရှိနေတယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ။
ကိုရနိုင်ရဲ့အားကစားကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီသတင်းပတ်အတွက်ဒီဗုဒ္ဓဖူးအတွက်အင်္ဂါအပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ VOA ကနေထုတ်လင်းခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့တော်ရရှင်နေအနေနဲ့ဝေဖန်အကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင်ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတစင်လဲဆက်သွယ်နိုင်ပါတယ်ရှင် VOA American တန်ရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုကြံနေသေးတဲ့အချိန်မှာတော့ပုတ်တဖူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကြော်ကြော်သိန်းပြောပြပေးပါရှင်
ဒီမှာကြောင့်ဒီတမှုဟာစက်တင်ဘာလဆန်းကလေးကဆိုရင်60ရာခိုင်နှုန်းကျော်ကျသွားပြီးစားသောက်ကုန်နဲ့လောင်စာဆီဈေးနှုန်းတွေတက်နေတယ်လို့ Riders သတင်းတပုတ်မှရေးထားပါတယ်။နိုင်ငံတကာအကြက်တဲအခြေအနေတွေကိုစောင့်ကြည့်လေ့လာတဲ့ ICG အဖွဲ့ရဲ့မြန်မာရေးကြွမ်းကျင်သူ Richard Horsey ကကြောင့်ဒီတမှုကိုစီးပွားရေးအခြေအနေအပေါ်တိုင်တောင်မှုတစ်ခုဖြစ်မြင်ရတာနဲ့အမျှဗိုလ်ချုပ်ကြီးတွေဟာဒီပေါ်မှာအတော့ကိုအယူမှုဖြစ်လွန်းတာမှုသူတို့ရဲ့စိုးရိမ်စရာဖြစ်စေပါလိမ့်မယ်။ဒါကသူတို့အပေါ်အကဲဖြတ်ချက်တစ်ခုပါပဲလို့ပြောပါတယ်။မြန်မာနိုင်ငံမှာကိုဗစ်ဖြစ်ခဲ့သူတွေအနေနဲ့ဆေးရုံနဲ့ကိုဗစ်ကူးစက်ရေးစင်တာတွေကအတိအမှတ်ပြုလက်မှတ်ကိုနိုင်ငံတကာနဲ့နယ်စပ်ဝင်ထွက်ကိတ်တွေပြည်တွင်းဝင်ထွက်ကိတ်တွေမှာပြနိုင်မယ်ဆိုရင်ကွာရန်တင်းလို့ခေါ်ကြတဲ့အသွားအလာကန့်သတ်ထားစီတာနဲ့ဓာတ်ကွက်ဆန့်သက်စစ်ဆေးတာတွေကနေကင်းလွတ်ခွင့်ပြုမယ်လို့စစ်ကောင်စီကျန်းမာရေးဌာနကမနေ့ကကြေညာပါတယ်ဒီကနေ့ည၈နာရီကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်အရဓာတ်ကွက်ရောဂါဓာတ်ကွက်နမူနာစစ်ဆေးမှု1802ခုထဲမှာပိုးကူးဆက်သူ1542ဦးထပ်တွေ့ပြီးသေဆုံးသူက52ဦးရှိပါတယ်မန္တလေးမြို့ကဘုံကြီးကျောင်းတချို့ကိုစက်တင်ဘာလ28ရက်အင်္ဂါနေ့မှာစစ်တပ်နဲ့ရဲတွေဝင်ပြီးဆန္ဒပြပွဲတွေမှာပါဝင်နေဆိုတဲ့တံဃာတော်တွေကိုရှာဖွေဖမ်းဆီးတာမှာတံဃာတော်နှစ်ပါးထက်မနည်းနဲ့လူနှစ်ယောက်ထက်မနည်းဖမ်းဆီးခံခဲ့ရတယ်လို့ကိုတိုင်လွတ်အောင်ပုံဆောင်ခဲ့ရတဲ့တံဃာတော်တွေက VOE ကိုပြောပါတယ်။မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးရေးအဖွဲ့ IMM က Facebook စီကနေတောင်းခံတဲ့အချက်လက်အကုန်လုံးကို Facebook ကမပေးပေမဲ့တချို့အချက်လက်တွေကိုပေးဖို့သဘောတူထားတယ်လို့ IMM ကြီးကဲ Nicholas Comjean က VOE ကိုပြောပါတယ်Facebook အနေနဲ့ဥပဒေနဲ့အညီသူတို့သဘောနဲ့သူတို့ IMM ကိုအချက်လက်တွေပေးခဲ့တယ်လို့ Facebook ကုမ္ပဏီပြောခွင့်ရသူကပြောခဲ့တဲ့အပေါ် IMM ဘက်က view ကို email နဲ့အကြောင်းပြန်ဖြေဆိုခဲ့တာပါခင်ဗျာ
။စက်တင်ဘာလ29ရက်ဗုဒ္ဓဖူးညရဲ့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းချင်းချုပ်ကိုကျော်ကျော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပါတယ်။ စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashwan Khali နဲ့ Joel Gill တို့ဖြစ်ပါတယ်ရှင်။ဒီနေ့ညရဲ့အစီအစဉ်တွေကိုတော့ကျွန်မစုမုံကတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေအခုထုတ်လွှင့်ပေးခဲ့တဲ့အသံလွှင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ17:00နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးတာမျိုးနားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းပါလို့ဘေးပရာဝေးပွားပြီးလူရဆန္ဒပြကြပါစေရှင်။
This program has come to you from the Voice of America.